Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်အသံရဲ့2021ခုနှစ်ဒီဇင်ဘာလ28ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ3249လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျွန်မသင်္ကီးထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မခင်မြတ်သက်ပါဒီမနက်ခင်းသတင်းတွေကိုကိုစုံမှုကြောင့်နဲ့တူပြောပြပေးမှာပါယူကရိန်းနယ်စပ်မှာရုရှားကဆင့်ရအလုံးရင်ချထားရကနေတပ်သားတပ်သားမတော်ကိုပြန်ပြီးရုပ်သိမ်းလိုက်ပါတယ်အိုမီကရွန်ကိုဗစ်ပိုးကူးစက်မှုတိုးနေတဲ့အတွက်တနင်္လာနေ့မှာလည်းလေကြောင်းလိုင်းခီးစင်တွေ2000ကျော်လောက်ကိုဖျက်သိမ်းလိုက်ရပါတယ်မြန်မာစစ်တပ်အနေနဲ့အကြမ်းဖက်မှုတွေရပ်ပစ်ဖို့နဲ့တိုင်းဒေသနဲ့ကိုင်းတွေဒီမိုကရေစီလှုပ်ရှားသူတွေကလည်းငြိမ်းချမ်းရေးဆွေးနွေးကြဖို့ကက်သလစ်ဂန်းချုပ်ဖုန်းတော်ကြီးကာဒီနယ်ချားစ်ဘုကပန်ကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတင်ထိုင
်ကောင်းပါပြီရှင်သတင်းတွေပြီးနာဆင်ကြားရမှာတွေကတော့ဒေါ်သန်းမြောင်နဲ့မင်းသားပိုင်တကွန်တို့ကိုထောင်ဒဏ်တွေချမှတ်ခဲ့တဲ့အကြောင်းနောက်မန္တလေးခရိုင်တရားရုံးမှာတော့တနင်္လာနေ့ကဘုံပေါက်ကွဲခဲ့ပါတယ
်ပေါက်ကွဲကတော့တော်ကျဲတယ်ပြဒီနားကဟိုပြန်ပြန်နည်းနည်းသမီးကြီးရဲ့ကိုတိတ်ဆိတ်တဲ့နေရာတခုလိုပြောလို့ရတယ်လေအတော့ပြန်ပြောရင်ခေါင်းကလည်းနေရာနဲ့
ကြာခင်မှာနားဆင်ချရပါမယ်ရှင်နိုင်ငံရေးမတည်ငြိမ်မှုနဲ့အတူကုန်စည်နှုတ်တွေတက်ပြီးလုပ်ငန်းတွေလည်းနှောင့်နှေးနေရတဲ့အကြောင်းစီးပွားရေးဆိုင်ရာသတင်းဆောင်မတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေချင်းမှာတော့စီးပွားရေးဘလော့ဂါတွေပြောသမျှအစီအစဉ်တို့ကိုနားဆင်ချရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုစုံမှုကျော်တို့တင်ပြပေးပါမယ်ရှင်။
ယူကရိန်းနယ်စပ်မှာရုရှားကဆင့်အားအလုံးရင်ချထားရကနေတပ်သား1000တော်ကိုငကိုတိုင်ရင်အခြေစိုက်စခန်းတွေမှာနေရာပြန်ချထားလိုက်တယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကစနေနေ့မှာကြေညာလိုက်ပေမဲ့ရုရှားစီးရင်လုံဆောင်မှုပေါ်မှာအနောက်နိုင်ငံတွေကတာဝန်ရှိသူတွေရဲ့စိုးရိမ်မှုတွေကတော့ရော့မသွားခဲ့ပါဘူး။ယူကရိန်းနယ်စပ်မှာတပ်သား3000ကျော်ချထားတဲ့အတွက်တင်းမာမှုတွေတိုးနေချိန်မှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကအမေရိကန်နဲ့ NATO တို့နဲ့ဆွေးနွေးခြင်းနဲ့လို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပြောခဲ့တယ်လို့ရုရှားကာကွယ်ဝန်ကြီးဆာဂေးလက်ဗရော့ဖ်ကလည်းလုံခြုံရေးဆိုင်ရာအာမခံချက်တွေနဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက် NATO ဘက်ကတုံ့ပြန်မှုကိုရုရှားကစောင့်နေစေဖြစ်ပြီးဒီဆွေးနွေးညှိနှိုင်းမှုတွေမှာစစ်ဘက်ဆိုင်ရာပုဂ္ဂိုလ်တွေပါဝင်မှအဓိပ္ပာယ်ရှိမှဖြစ်တဲ့အတွက်ရုရှားကာကွယ်ရေးအရှိတွေနဲ့စစ်ဘုချုပ်ကြီးတွေပါပါဝင်မှုလိုအပ်တယ်လို့တနင်္လာနေ့ရုပ်သံမေးမြန်းခန်းမှာပြောကြားခဲ့တာပါ။အမေရိကန်တာဝန်ရှိသူတွေနဲ့ဆွေးနွေးပွဲကတော့နှစ်ကူးအကြိုနောက်ပိုင်းမှာဖြစ်လာနိုင်ပေမဲ့နေတိုးနဲ့ညှိနှိုင်းရမှာချထားမဲ့တတ်မှတ်ချက်ဘောင်တွေနဲ့ပတ်သက်ပြီးတော့သဘောတူညီချက်ရဖို့ရုရှားဘက်ကစောင့်နေစေပဲလို့လည်းပြောပါတယ်။အမေရိကန်ကရနေတိုကပါရုရှားနဲ့ဆွေးနွေးညှိနှိုင်းလို့ရတဲ့ဆန္ဒတွေရှိနေပေမဲ့ရုရှားဘက်ကလှုပ်ဆောင်နေတဲ့လက်ရှိပုံစံနဲ့လုံခြုံရေးဆိုင်ရာအဆွေပြုချက်တောင်းဆိုနေတာမျိုးကိုတော့လက်ခံမှာမဟုတ်ဘူးလို့အနောက်နိုင်ငံတာဝန်ရှိသူတွေကသတိပေးထားရတာနဲ့အခုတော့ရုရှားဘက်ကလည်းယူကရိန်းနယ်စပ်မှာချထားတဲ့တပ်သားတွေက10ရာခိုင်နှုန်းလောက်ကိုရှော့ချပေးလိုက်တာလည်းဖြစ်ပါတယ်
။အီရန်နိုင်ငံနဲ့ကမ္ဘာအင်အားကြီး၅နိုင်ငံပါဝင်တဲ့နျူကလ িয়ার ဆွေးနွေးပွဲကိုတနင်္လာနေ့မှာပြန်လည်စတင်လိုက်ပါတယ်။အီရန်ဘက်ကနျူကလ িয়ার အစီအစဉ်တွေကိုထိန်းချုပ်ရပ်တန့်ပေးမယ်ဆိုရင်အမေရိကန်နဲ့မဟာမိတ်တွေကပိတ်ဆို့အရေးယူထားတာတွေကိုဖယ်ရှားပေးဖို့သဘောတူထားတဲ့2015ခုနှစ်သဘောတူညီချက်ကိုပြန်လည်ရရှိဖို့အဓိကဆွေးနွေးနေတာဖြစ်ပါတယ်။2018ခုနှစ်တုန်းကဆွေးနွေးပွဲတွေအဆင်မပြေဖြစ်ပြီးနောက်သမ္မတဒေါ်နယ်ထရန့်က2015ခုနှစ်သဘောတူညီချက်ထဲကနေထွက်ခဲ့ပြီးအီရန်အပေါ်ရေနံရောင်းဝယ်မှုအပါအဝင်စီးပွားရေးပိတ်ဆို့မှုတွေကိုပြန်လည်ချမှတ်ခဲ့ပါတယ်။အီရန်ဘက်ကလည်းနျူကလ িয়ার လုပ်ငန်းစဉ်တွေကိုဆက်လက်လှုပ်ဆောင်ခဲ့ပြီးယူရေနီယံတန့်စင်မှု60ရာခိုင်နှုန်းလောက်အထိရောက်ရှိသွားပြီးလက်နက်ထုတ်လုပ်နိုင်ဖို့ပုံမှန်နှိစက်လာတဲ့အနေအထားကိုရောက်ရှိတော့ပါတယ်။အခုအခါမှာရှေယိုဇွဲဝါဒီအီရန်အစိုးရရဲ့သမ္မတအီဘရာဟင်ရာစီကတော့နျူကလ িয়ার အစီအစဉ်တွေမရဆိုင်မီစီးပွားရေးပိတ်ဆို့မှုတွေကိုအကုန်ဖယ်ရှားပေးဖို့တောင်းဆိုထားတယ်လို့အီရန်နိုင်ငံသားရဲ့ဝန်ကြီးကလည်းနောက်လာမယ့်ဆွေးနွေးပွဲဟာစီးပွားရေးပိတ်ဆို့ထားမှုဖယ်ရှားပေးဖို့ကိုအဓိကဆွေးနွေးဖို့လိုလားတယ်လို့ပြောဆိုထားပါတယ်။အီရန်ကအမေရိကန်နဲ့မဟာမိတ်တွေစီးပွားရေးပိတ်ဆို့ထားတာကိုဖယ်ရှားပေးဖို့ပဲတောင်းဆိုနေတဲ့အတွက်အချိန်ကျန်ကြာနေရတယ်လို့တန်တမန်တွေကသတိပေးထားပါတယ်။သမ္မတဂျိုးဘိုက်ဒန်အစိုးရကတော့2015ခုနှစ်သဘောတူညီချက်ကိုပြန်လည်ဝင်ရောက်ဖို့လိုလားနေပါတယ်။ဣသရေလကတော့2015ခုနှစ်သဘောတူညီချက်ကိုလက်မခံဘဲလိုအပ်ရင်သူတို့အစီအစဉ်နဲ့သူတို့လှုပ်ဆောင်သွားမယ်လို့ပြောဆိုထားပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံမှာထိန်းချုပ်ထားတဲ့တာလီဘန်တွေရဲ့အမျိုးသမီးတွေပေါ်ကန့်သက်ချက်ချထားတာတွေဟာ K kinao bian suen ne de atwe kho phit pi da ha tu nai ngan atwe chain chao mu phit ne de lo pakistan pian chai win ji forward hussein ga we ban lai par de afghanistan nai ngan ne ma tet la de taliban asu a de ha asu ya asu a de phit chang islamabad suwe bwa tuk ma pyo cha lai da ba tru ni ne afghan pi tu re ko apit wa akuni pe chin be me a myo thami re tyaok the khi ma twa ya ra chang ni college twe ma tet ya ra lo myo kinao bian suen de atwe kho myo ga pakistan atwe ba chain chao mu phit ne de lo hussein ga pyo par de Pakistan yashi re ne ne afgama ana pyan ya la de Taliban re ko aku lo lu ti shin cha weban da myo ka taik ko sha ba de Taliban re ya tu sye myin tin pi dusrai ka kwe yi san ya wunji thana ga ne a myo thami re yauk cha le re swe myo a pho ma ba be 45 mai a the khi twa ra ko khwet ma pyu chang nyun cha che a the thauk pyan la pi naw de ne ma be wunji Hussein ga aku lo pyo lai da ba aku thauk pyan ne nyun cha che the ma khaung si bwa ma ba de a myo thami re ko a nga yin maung thama re ga ma tin bo ba 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 de ဝင်ကြီး ဌာန ပြောခွင့်ရကတော့ဒါအစ္စလာမစ်ဥပဒေရကန့်သက်တာလို့ကာကွယ်ပြောဆိုပါတယ်အရင်သတင်းပတ်တွေတုန်းကလည်းအမျိုးသမီးရုပ်တံသတင်းတင်ပြသူတွေခေါင်းစည်းပေါ်ဟာချက်မဟုတ်တွေဝတ်ဆင်ဖို့နဲ့ရုပ်တံလှိုင်းတွေမှာအမျိုးသမီးဇက်ကောင်တွေပါတဲ့ဇလန်းတွေမလွှင့်ဖို့တာလီဘန်တွေကတားမြစ်ခဲ့တာဖြစ်ပါတယ်အိုမီကရန်ကိုဗစ်မျိုးကွဲတဲ့ကူးစက်မှုပြင်းထန်လာတဲ့အတွက် အသက်60အထက်အပါအဝင်ကိုခန်အား6ချက်ရှိသူတွေနဲ့ဆေးဝင်နှန်းတွေကိုဖိုင်ဇာကာကွယ်ဆေးကိုစထုတ်ဒအချိန်ထိုးပေးတင်တယ်လို့ကျန်းမာရေးအကြံဖွဲအဖွဲ့ကပြောဆိုပြီးတဲ့နောက်ဒီစမ်းသပ်မှုကိုစတင်ခဲ့တာဖြစ်ပါတယ်ကျန်းမာရေးဝန်ကြီးဌာနညွှန်ကြားရေးမှူးနဟမ်အက်ရှ်ကနောက်ဆုံးအတည်ပြုရင်ဒီစထုတ်ဒအချိန်ထိုးမှုကစတင်မှာဖြစ်ပါတယ်ကိုဗစ်ကူးစက်ပြန့်နှံ့မှုတွေမြင့်တက်လာတ
ှိခဲ့တဲ့အတွက်တမရမက်ခရွန်ကအရေးပေါ်အစည်းအဝေးခေါ်ယူခဲ့ပြီးတနင်္လာနေ့မှာသွားလာမှုကန့်သတ်တာတွေကိုပြန်လည်ထုတ်ပြန်မယ်လို့ပြောင်းလဲရပါတယ်။တရုတ်ပြည်မှာလည်းလူဦးရေ73သန်းကျော်ရှိတဲ့ရှီအောင်မြို့ရှင်အန်းမြို့မှာကိုဗစ်ကူးစက်မှုတွေရှိတဲ့အတွက်အပြင်ထွက်ခွင့်နဲ့သွားလာခွင့်တွေကိုတင်းချထားပါတယ်။တနင်္လာနေ့တရက်ထဲမှာတင်းကဘာနှံပြန်သားမဲ့လေရင်ခီးစဉ်2395ခုကိုပယ်ဖျက်ရပါတယ်။ရွှေဆိုင်တာတွေနောက်ကျတာတွေဖြစ်ခဲ့ပါတယ်အဲ့ဒီအထက်ကခီးစဉ်869ခုကအမေရိကန်ပြည်ဆောင်စုနဲ့ဆက်သွယ်တဲ့ခီးစဉ်တွေဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505ရူကနေပြီးတော့ထုတ်လွှင့်ပေးနေပါရဲ့ရှင
် VOA American တံငါမနေ့ကင်းသတင်းတွေဆက်လက်ကြေညာနေပါတယ်မြန်မာစစ်တပ်အနေနဲ့ဘုံကျဲတာတွေပြစ်ခတ်တပ်ဖြတ်တာတွေရပ်ပစ်ဖို့နဲ့တိုင်းဒေသလက်နက်ကိုင်တွေဒီမိုကရေစီလှုပ်ရှားသူတွေကလည်းငြိမ်းချမ်းရေးအတွက်ကြိုးပမ်းကြဖို့ကက်သလစ်ဂန်းချုပ်ဆရာတော်ကြီးကာဒီနယ်ချားစ်ဘုကပန်ကြားလိုက်ပါတယ်ကဲပြင်းနဲ့အရှိပိုင်းမှာအမျိုးသမီးနဲ့ကလေးငယ်တွေပေါဝင်အနည်းဆုံး35ခရစ်စမတ်အခါသမယမှာစစ်တပ်ကြောင့်တည်ဆုံးခဲ့ရတဲ့နောက်စစ်တပ်အနေနဲ့အကြမ်းဖက်မှုတွေကိုရပ်ပစ်ဖို့နဲ့ဒီမိုကရေစီလှုပ်ရှားမှုနဲ့တိုင်းဒေသလက်နက်ကိုင်တွေအနေနဲ့ငြိမ်းချမ်းရေးကြိုးပမ်းချဖို့အခုလိုကြေညာချက်ထုတ်ပြန်တောင်းဆိုတာပါလွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာမှာတွေ့မြင်ခဲ့တဲ့ဝန်내ခြေခဲဆွေဖြစ်တွေအဆုံးသတ်ဖို့လှည့်လိုက်တဲ့လက်ဆုတောင်းချောင်းလည်းပြောပါတယ်အန်ယူဂျီအမျိုးသားညီညွတ်ရေးအစိုးရကရောဒေသခံလက်နက်ကိုင်အဖွဲ့တွေကပါဒီတိုက်ခိုက်မှုဟာမြန်မာစစ်တပ်ကလှုပ်ဆောင်တာလို့ပြောပေမဲ့စစ်ကောင်စီဘက်ကတော့တိုင်းဒေသလက်နက်ကိုင် KNPP နဲ့ PDF လက်နက်ကိုင်တွေကစတင်တိုက်ခိုက်လို့အပြန်အလှန်ပစ်ခတ်ရင်အရက်သားတွေတည်ဆွန့်ရတာလို့တုံ့ပြန်ပါတယ်။ Cardinal Charles Bo ကတော့မိုးဆိုးရွာလူအများပြားအသက်ခံမှုဟာစင်လုံးခြေကုပ်ပွဲရရဲ့ရဆက်ဆက်တက်ဖြတ်မှုဖြစ်ပြီးပြင်းပြင်းထန်ထန်ရှုံချကြောင်းနဲ့ခရစ်တော်ဖွားမြင်တဲ့နေ့ဖြစ်နေအများကပွဲချင်းပါနေခြင်းမှာမြန်မာလူလူကတော့တည်ဆွန့်မှုတွေပျက်စီးမှုတွေနဲ့တူကန့်ဆွမှုမှောင်ကျနေပြီးမြန်မာနိုင်ငံဟာအခုခါမှာစစ်တလင်းဖြစ်နေတယ်လို့လည်းပြောပါတယ်။လက်နက်ကင်တိုက်ခိုက်နေသူအားလုံးလက်နက်တွေမကင်မှုပန်ကြားလိုက်တယ်လို့တမရော်နေနဲ့ပြည်မဲ့ပြည်သူတွေပေါ်ဘုံခွဲတာပစ်ခတ်တာနေရင်တွေဖျားချောင်းနဲ့ဆေးရုံဆေးခန်းဖျက်ဆီးတာတွေရပ်ပစ်ပြီးလက်နက်ကင်တိုင်းသားတွေနဲ့ငြိမ်းချမ်းဆွေးနွေးဖို့ပါတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံပြည်ထောင်စုကိုမြန်မာနိုင်ငံသားတွေကိုယ်တိုင်ဖြေရှင်းရမယ်လို့လည်းပြောပါတယ
်။ခရီးပြည်နယ်တွင်တူနာပြူနဲ့ဆေးဝန်ထမ်းတစုဟာမြန်မာစစ်တပ်ရဲ့ဘေးအန္တရာယ်တွေကိုရှောင်ရှားရင်းကိုဗစ်လူနာတွေကိုခက်ခက်ခဲခဲကုသပေးနေကြောင်း AFP သတင်းမှာဖော်ပြထားပါတယ်။စီးပွားနယ်လိုအပ်တဲ့ပစ္စည်းတွေကိုလည်းမြန်မာစစ်တပ်ရဲ့ဖမ်းဆီးနှောက်ယှက်မှုတွေကိုရှောင်ရှားပြီးခက်ခက်ခဲခဲတည်ယူရတယ်လို့ဆိုပါတယ်။ကိုဗစ်ရောဂါကူးစက်ခံရသူတွေနဲ့ဒေသခံစစ်ပေးဒုက္ခသည်တွေကိုကုသပေးနေတာနဲ့ပတ်သက်ပြီးစေအဖွဲ့ဝင်သူနာပြူတူကခုလိုပြောပါတယ်။
ဒီရွာရှောင်ခါကျတော့လုံးဝအိမ်ပြန်လို့မရဘူးသူတို့ဟ ோம் စတေးထားလို့မရတဲ့အခြေအနေမှာဆိုရင်ဒီမှာပဲခေါ်ထားတယ်ဟုတ်အဲ့လိုကြားထဲကနေအောက်ဆီဂျင်ဆိုရင်လည်းရှိတဲ့ဟာလေးနဲ့ပဲရသလောက်ပေါ့တစ်ခက်တစ်ခဲလိုက်ကောထိပြန်သွားတွင်းရတာပေါ့နော်အဲ့ဒါဟာကျတော့ပစ္စည်းတွေကအစအမှန်ဆိုရင်တစ်ခါသုံးပစ္စည်းဆိုရင်လည်းကျမတို့က recycle ပြန်လုပ်ရတယ်နေပြန်လန်းနေပိုသက်စီပြန်ပြီးတော့ပြန်သုံးရတဲ့အတွက်ခက်ခဲတော့ပေါ့
အခုလို့ကုသပေးနေတဲ့သူနာပြုဆေးဝန်ထမ်းတစုဟာ February လအာနာသိမ့်ပြီးနောက် CDM လုပ်ခဲ့တဲ့ဆေးဝန်ထမ်းနေဖြစ်ပါတယ်သူတို့ကအခုကတော့ double eight ဆေးကန်းအဖြစ်နဲ့လှည့်လည်ကုသပေးနေပါတယ်စစ်တပ်အာဏာသိမ်းပြီးနောက်အာဏာသိမ်းစစ်ကောင်စီတပ်တွေနဲ့ဒေသခံကရားပြည်သူကာကွယ်တပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့သလိုမြန်မာစစ်တပ်ရဲ့ထိုးစစ်တွေကြောင့်ကရားပြည်နယ်အတွင်းထွက်ပြေးတိတ်ဆောင်နေရတဲ့ဒုက္ခသည်ပေါင်း 15,000 ကျော်လောက်ရှိတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်
အင်ဒိုနီးရှားနိုင်ငံဆူမထရာကျွန်းကအာချေပြည်နယ်ကမ်းလွန်မှာမျိုးသမီးတွေနဲ့ကလေးငယ်တွေပါဝင်တဲ့ရိုညာဒုက္ခသည်တွေလိုက်ပါလာတယ်။လှေဒဇင်းတောင်းတင်နေတာတွေ့ရတယ်လို့ဒေသအာဏာပိုင်တွေနဲ့လူခွင့်ရေးအဖွဲ့တွေကပြောပါတယ်။တနင်းသူတို့ကတနင်းရီနေ့မှာဆက်တွေ့ခဲ့ပြီးကယ်ဆယ်ဖို့ဒေသအာဏာပိုင်တွေနဲ့လက်တွဲလှုပ်ဆောင်နေတယ်လို့ကုလသမဂ္ဂကပြောပါတယ်။ဒေသရင်းငါးဖန်သမားတွေခေါင်းဆောင်ကတော့လှေပေါ်မှာလူ120လောက်ပါပြီးတော့သူတို့ကိုကယ်ဆယ်ဖို့တာဝန်ရှိသူတွေကိုပန်ကြားထားကြောင်းပြောပါတယ်။အင်ဒိုနီးရှားမှာရှိတဲ့ AI လွန်ကြီးချမ်းသာခွင့်အဖွဲ့ခွဲကတော့အန္တရာယ်ရှိတဲ့ရေပင်ကိုဖျက်ပြီးအခုလိုဒုက္ခသည်တွေမလောင်လို့ဖို့ဒေသရင်းနိုင်ငံတွေမှာတာဝန်ရှိတယ်လို့ပြောပါတယ
်။ဂျပန်နိုင်ငံအလယ်ပိုင်းမှာနှင်းနေတင်းနှင်းလာနေအထိထူထပ်စွာဆက်လက်ကြဆင်းနေပြီးလျှက်စစ်မှုတွေပြတ်တော့ကယထာလန်တချို့ကာလန်တချို့ပိတ်နေသလိုလင်းခီးစင်တွေတချို့လည်းပယ်ပြတ်ထားပါတယ်။ဆောင်းရာသီတွင်ရာသီဥတုဆိုးရတာကြောင့်ဂျပန်ပင်လယ်ကမ်းခြေတစ်လျှောက်မြောက်ကနေအနောက်ဘက်ထိကမ်းရိုးတန်းတွေမှာရှိတဲ့မြို့တွေမှာအထိကနှင်းကျခဲ့တာဖြစ်ပြီးအိမ်ပေါင်း3200လောက်လျှက်စစ်မှုပြတ်တောက်နေတယ်လို့အစိုးရပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်။ထိခိုက်ဒဏ်ရာရှိသူတေဆုံးသူမရှိဘူးလို့လည်းပြောဆိုပါတယ်။ဟီကိုနီမျိုးအနည်းမှာနှင်း26လက်မအထိကျခဲ့ပြီးတော့ရှီကဒေသအတွင်းမှာတော့ကားလမ်းတွေပေါ်မှာနှင်းတွေဖုံးခဲ့တဲ့အတွက်ကားတွေသွားလို့မရတဲ့အတွက်အဓိကလမ်းမကြီးပိတ်ဆို့နေပါတယ်။နှင်းတွေကြောင့်ခီးတဲ့နေရာလောက်ဟာလည်းယထားထဲမှာတညာလုံးပိတ်မိနေကြပါတယ်။နီဂါဒဒေတာတွင်မှာတော့အင်္ဂါနေ့အထိနှင်းတွေဆက်လက်ကျနိုင်ပြီးတော့၃ပေနီးပါးလောက်အထိကျနိုင်တယ်လို့မိုးလေဝသဌာနကခန့်မှန်းတဲ့အကြောင်းပြောဆိုပါရယ်ပြီးခဲ့တဲ့တနင်္ဂနွေနေ့တရက်ထဲမှာတင်ပြည်တွင်းပြန်သားမဲ့လေကြောင်းခီးစဉ်130ကျော်ကိုပယ်ဖျက်ခဲ့ရပါတယ်တနင်္လာနေ့မှာတော့90ကျော်ကိုပယ်ဖျက်ထားကြောင်း NHK ကပြောပါရယ
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ပြောပြခဲ့တာပါအခုတော့သတင်းဆောင်ပါတွေကိုတင်ပြပေးပါမယ်မန္တလေးခရိုင်တရားရုံးမှာတနင်္လာနေ့ကပောက်ကွဲမှုဖြစ်ပါတယ်ဒီလိုပောက်ကွဲတာကြောင့်အဆောက်အုံမှာပျက်စီးမှုတချို့ရှိပေမဲ့လူထိခိုက်မှုမရှိဘူးလို့ဒေသခံတွေကပြောပါတယ်စကိုင်းတိုင်းတစဲမြို့ကမြို့လယ်အဝိုင်းမှာလည်းတနင်္လာနေ့မနေ့ပိုင်းကပောက်ကွဲမှုဖြစ်လို့လုံခြုံရေးတပ်ဖွဲ့ဝင်တချို့ထိခိုက်သေးဆုံးမှုရှိတယ်လို့လည်းဒေသခံတွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုနားဆင်ပါရှင်။မန္တလေးခရိုင်တရားရုံးဒုတိယထပ်မှာတနင်္လာနေ့မနေ့စင်နိုင်ကျော်လောက်မှာပောက်ကွဲမှုဖြစ်ပြီးအဆောက်အုံပျက်စီးမှုအနည်းငယ်ရှိခဲ့ပါတယ်။ပောက်ကွဲသံအတော်လေးကျေခဲ့ပေမဲ့လူထိခိုက်တာတော့မရှိဘူးလို့ဒေသခံတဦးကပြောပါတယ
်။ပောက်ကွဲကတော့တော်ကျေတယ်ကျဒီနာကဟိုပြန်ပြောရင်လည်းသမီးကြီးရဲ့ကိုတိတ်ဆိတ်တဲ့နေရာတခုလိုပြောလို့ရတယ်လေအတော့ပြန်ပြောရင်ခေါက်လက်ကလည်းအနေရလည်းအခြေကြီးဆိုတော့တခါတည်းရုံးအဆောက်ဆိုတော့ပွန့်ချော်တော့အုံးဆိုတဲ့အတန်ကျတော့တော်တော်များများရယ်သမီးရဲ့တော်တော်တင်များလို့ပြန်ကြတဲ့အနေထားရှိကြခဏတော်တော်များများတော့ဒီဒီရနဲ့ပတ်သက်ပြီးတော့မန္တလေးကလည်းစိုးရိမ်ထွေးနေပါတော့တဆင်ပြန်ကြားသိရတယ်ခင်ဗျာ
ပောက်ကွဲမှုဖြစ်ပြီးတဲ့နောက်စစ်ကောင်စီတပ်တွေရောက်လာပြီးစစ်ဆီးခဲ့ကြသလိုညနေ၄နာရီဝန်းကျင်အထိရုံတွင်းမှာပိတ်မိနေတဲ့ရှင်းနေတွေနဲ့ဝန်ထမ်းတွေကိုစီစစ်ပြီးပြန်လွှတ်ပေးနေတာတွေလည်းလုပ်တယ်လို့အဲ့ဒီအနည်းအနားမှာနေထိုင်သူတဦးကပြောပါတယ
်ခဏလောက်နေတော့သူတို့ကိုယ်ကပေါ့ရောက်လာတယ်ခဏစကားတွေရောရေကားတွေရောရောက်လာပြီးတော့လုံခြုံရေးယူတာတော့စစ်ဆီးတာတော့တော့တုတ်ပြီးတော့ဟိုနည်းနည်းလေးကြာတော့စစ်ကားတွေကိုပြန်ဆက်သွားတယ်ဆိုတော့ဒီရေကားတွေကအများကြီးသူကလည်းခုချိန်ကျတော့အထွတ်တည်းဟိုကျိုးရှိနေတယ်အခုမပိတ်မိတယ်ရှိနေတယ်ဆိုတော့ကျွန်တော်ကြည့်ရတော့ဒါပုံညိုက်တယ်ဒီပုံကြီးချက်လက်ပါရယ်ယူပြီးတော့ပြန်ပြီးတော့စစ်စစ်ပြီးတော့ပြန်ထုတ်ပေးနေတယ်ပေါ့နော်အချို့လည်းအခုချိန်ကြီးမထွက်လာသေးဘူးအတည်းတည်းအကြောင်းကိစ္စရှိလို့တရားဝင်ရောက်နေရှိနေတယ်အချို့လည်းပြန်ပြီးထွက်လာတယ်ပေါ့အခုချိန်ကြီးကျွန်တော်လည်းဟိုကုလိုဖုံးပြောင်းနေချိန်ကြီးအချို့တော့ပြန်မထွက်လာသေးဘူးခင်ဗျာ
အခုလိုမန္တလေးခရိုင်တရားရုံးပောက်ကွဲမှုအခြေအနေနဲ့ပတ်သက်လို့ဘယ်အဖွဲ့ရဲ့လှုပ်ဆောင်ချက်လဲဆိုတာကိုတော့မသိရပါဘူးမန္တလေးမှာပောက်ကွဲမှုဖြစ်ခဲ့တယ်လို့ပဲစကိုင်းတိုင်းတစဲမြို့ကမြို့လယ်အဝိုင်းမှာလည်းတနင်္လာနေ့မနေ့9နာရီကျော်ဝန်းကျင်လောက်ကပောက်ကွဲမှုဖြစ်ပါတယ်။ အဲ့ဒီအဝိုင်းမှာဆနပြသူတွေလွှင့်ထားတဲ့အလံနဲ့ကိုလာဖြုတ်တဲ့စစ်ကောင်စီတပ်သားတချို့ပောက်ကွဲမှုကြောင့်ထိခိုက်မှုရှိသလိုအနီးဝန်းကျင်မှာရှိတဲ့နေအိမ်တချို့လည်းထိခိုက်ခဲ့တယ်လို့ဒေသခံတဦးက VOA ကိုပြောပါတယ
်။နိုင်45ရုံးကအဲ့ဒီဒဇယ်ဝိုင်းဘက်မှာထောင်ထားတဲ့အလံနဲ့ကိုပေါ့နော်ဒီဒဇယ်စကန်းကဒဇယ်ကနအနေစစ်သားနဲ့ရဲတွေသွားဖြုတ်တာပါဖြုတ်တဲ့အခါမှာမိုင်းသုံးလုံးစင်ပေါက်ပြီးတော့ဟိုဟာပေါ့အဲ့ဒီကအဝိုင်းဘက်ကအုတ်ခဲလေဟာကွဲပြီးတော့လွင့်ထွက်သွားတယ်ပြီးတော့ဘေးနားအိမ်တွေမှာလည်းအဲ့လိုမိုင်းစားတွေတောင်မှန်နေပြီကျဲတယ်ခင်ဗျဟိုပေါ့အဲရှင်းမိုင်းကူးမိုင်းကနေကိုကြားရရဲ့ဟိုအကြဆုံးတော့၄ရောက်သေးပြီးတော့၄ရောက်တန်ရရလို့ကြားတယ်အဲ့လိုဖြစ်ပြီးတော့ဒီနေ့လေ12နာရီခွဲလောက်မှာ12နာရီခွဲမကောက်ပြ1နာရီလောက်မှာဒီတစဲပေါ်လုံးခွင်းတဲ့ကိုရဟရင်စင်းတယ်ကွဲပြီးတော့ချက်ချင်းပဲပေါ့နော်ဒီနေ့ချက်ချင်းပဲအင်းအားလာပြီ
စကိုင်းတိုင်းတဲမှာစစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေအပြန်အလှန်တိုက်ခိုက်မှုတွေရှိသလိုစစ်တပ်ဘက်ကလည်းနင်းမြေရှင်းလင်းတာတွေလုပ်နေပါတယ်ရှင်တရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနိမနက်ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်မတွေသတင်းပေးပို့ချက်တွေကိုဆက်ပြီးတော့တင်ပြပေးပါမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ကရန်ကုန်တိုင်းစီမင်းသားယာကော်မတီဝင်ဒေါ်သန်းမြင့်အောင်ကိုတက်မတော်ပြုကွဲအောင်လှုံ့ဆော်လှုပ်ဆောင်မှုပုံမှန်905ကကြီးနဲ့အလုတ်ကျန်းနယ်ထောင်ဒဏ်3နှစ်ချမှတ်ခဲ့ပါတယ်။အလားတူ model တရုတ်ဆောင်ပိုင်တကွန်ကိုလည်းပုံမှန်905ကကြီးနဲ့ပဲအလုတ်ကျန်းနယ်ထောင်ဒဏ်3နှစ်တနင်္လာနေ့ကချမှတ်ခဲ့ပါတယ်။ဖန်စီခံထားရသူတွေထဲမှာနာမည်ကြော်ကြားသူနှစ်ယောက်ကိုတနင်္လာနေ့ကထောင်ဒဏ်ပြစ်ဒဏ်တွေချမှတ်ခဲ့တဲ့အကြောင်းကိုတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုဒေါခင်မျိုးသက်တင်ပြပေးပါမယ်ရှင
်။ NLD အစိုးရလက်ထက်မှာရန်ကုန်တိုင်းစီပင်သားယာကော်မတီဝင်တာဝန်ယူခဲ့သူပရဟိတကူညီအလုပ်တွေကိုလုပ်ကင်ခဲ့တဲ့စာရေးဆရာမဒေါ်သန်းမြင့်အောင်ကိုစစ်ကောင်စီကတမရိုပြုကွင်းအောင်လှုံ့ဆော်မှုပုံမှန်905ကကြီးနဲ့ဒီဇင်ဘာလ29ရက်တနင်္လာနေ့မှာအလုတ်ကျန်းနဲ့ထောင်နဲ့သုံးနဲ့ချလိုက်ပါတယ်။ဆီယာနာသိန်းနဲ့ February 1ရက်ခရက်ကအဖမ်းဆီးခံခဲ့ရတဲ့ဒေါ်သန်းမြန်အောင်ကိုနောက်ပိုင်းကျမှပြင်ဆင်တဲ့ရာဇသက်ကြီးဥပဒေ905ကကြီးနဲ့တရားစွဲပြီးထောင်ချခဲ့တာဖြစ်ပါတယ်။ဒါဟာဥပဒေနဲ့လျော်ညီမှုမရှိဘူးလို့ဒေါ်သန်းမြန်အောင်ရဲ့ရှေ့နေသူကအခုလိုပြောပါတယ
်။ရတဲ့ဒီဥရီတင်းတဲ့ဥရီရပေါ်ပေါက်လာတဲ့ပုံမှဖြစ်တယ်။နှစ်ထောင်ချီဖွဲ့စည်းပုံချိန်ဥရီရဖြစ်စီနိုင်ငံတကာဥရီရဖြစ်စီဥရီတရားကပြတ်ထန်းပြီးနောက်ကြောင်းမြန်အာဏာမတည့်ရတဲ့အတွက်ဆိုပါတရားနေမှာဖမ်းဆီးခင်းနေရတဲ့ဒေသမြင့်အောင်ကိုအပြစ်ပေးအရေးယူရန်မသိရောတော့လည်းတင်ပြတယ်။အဲ့ခါမှာသုံးသပ်တဲ့အခါကျတော့အဲ့ဒါကမှန်မိနေဒီဒေသမြင့်အောင်ပြောခဲ့တဲ့ဗီဒီယိုဖိုင်တွေဒီဆိုပါ14ရက်ရဲ့နောက်ပိုင်းမှာကကျေလို့ဘုကုံရဲ့စာမျက်နှာတွေမှာတက်လာတဲ့အတွက်ပြန်မတောင်းရှိတယ်ဆိုတော့ YouTube မှာတက်လာတယ်ပေါ့နော် YouTube မှာတက်လာတဲ့အတွက်ဒီဘောမှာတောင်းရှိတယ်လို့သုံးသပ်ပြီးခြားတယ်လို့ဆရာတော်ဒီတိုင်းကြည့်ရပါတယ
်။အင်းစိန်ထောင်ရင်းကအထူးတရားရုံးကနေ model တရုတ်ဆောင်ပိုင်တကွန်ကိုလည်းအလောက်တူပုံမှန်905ကကြီးနဲ့တနင်္လာနေ့မှာပဲအလုတ်ကျန်းတဲ့ထောင်နဲ့သုံးနဲ့ချမှတ်ခဲ့ပါတယ်။တက်တဲ့စစ်စေးကြမ်းတာမှုတွေမပြီးသေးခင်အထူးတရားရုံးကနေအမိန့်ချခဲ့တာဖြစ်တယ်လို့ပိုင်နဂွန်ရဲ့ရှေ့နေတူက VOA ကိုခုလိုပြောပါတယ
်။လူရပ်သက်တည်တူစစ်ဖို့ချိန်ကြတဲ့ယုံကြည်အပိဓာမင်းချဖို့ဆိုတာလေအများကြီးလူနေတဲ့အဖြစ်လေးရ။ဒီစစ်ဖို့ခေါ်ထားတဲ့လူရပ်သက်တည်ကကျမကြီးကြောင့်လာရောက်အဖြစ်မခံနိုင်ဘူး။ဒါကြောင့်အဲ့သက်တည်ကိုပယ်ပါတယ်လို့အမှုလိုက်ဥရိယာရှိရတင်ပြတယ်။တင်ပြပြီးတဲ့အချိန်မှာကျတော်ဒီအမှုကိုလိုက်ပါဆောင်ရက်ပြည့်ဝင်ရဲ့ပြည့်ခွင့်ရှိမှုကိုဒီလိုလျာပြောဆိုခွင့်မပေးလည်းနဲ့ကိုပိုင်နဂွန်ကိုကျားဒီနေဥရိယာရှိရခေါ်ပြီးခေါ်တော့ပြီးတော့ဒီအမှုတွဲမှာပါတဲ့ဓာတ်ပုံကြီးပြပြီးဒီဓာတ်ပုံကြီးကပိုင်နဂွန်အနေနဲ့ဆန္ဒပြသတိစီကြောင်းမှာပါဝင်ခဲ့တယ်ဆိုရင်မှန်လားလို့မေးတယ်။အဲ့တော့ကိုပိုင်နဂွန်ကဓာတ်ပုံကြီးရတော့မှန်ပါတယ်ဆိုဒါဆိုမင်းဝန်ခံတာပဲ။အဲ့တော့ဆက်မဖြစ်တော့ဘဲနဲ့မင်းကိုဒီနေ့အမိန့်ချမယ်အမိန့်ကိုချပေးလိုက်။ဒီလိုမျိုးလေအချင်းပြောင်းဝန်ခံဆိုင်တာမျိုးဒါတရားဥပဒေနဲ့လုတ်တိုင်ခဲ့မရှိဘူး။တရားရုံးရဲ့တုံ့ပြန်လို့ပြင်လုံးပြင်ပြင်နေနဲ့ညှဉ်းပန်းမှုရှိတဲ့ဘုံရက်နဲ့အထောက်ချလိုက်ခြင်းဖြစ်တယ်လို့ပြောလို့ရပါတယ်။
ပိုင်နဂွန်ဟာဆီယာနာတိမ့်ပြီးနောက် စန့်ကျင်ဆန္ဒပြမှုတွေကိုတက်တက်ကြွကြွလှုပ်ဆောင်ခဲ့သူဖြစ်ပါတယ်။ဆီအာနာရှင်စန့်ကျင်ရဲ့အတွက်လည်းလူသည့်ရှင်ကြားပြောကြားခဲ့သူဖြစ်ပါတယ်။ဧပြီလ၈ရက်နေ့ကသူအဖမ်းဆီးခံခဲ့ရပြီးတဲ့နောက်မှာအင်းကြီးချင်းနိုင်ငံတွေမှာရှိတဲ့သူပရိသတ်တွေကလည်းပိုင်နဂွန်ကိုပြန်ပြီးလွှတ်ပေးဖို့အတွက်တောင်းဆိုခဲ့ကြပါတယ်။
တော်ခင်မျိုးသက်ပါရှင်လုံခြုံရေးဆိုင်ရာသတင်းဆောင်ပါတွေအပြီးမှာတော့စီးပွားရေးဆိုင်ရာသတင်းဆောင်ပါတွေကိုဆက်ပြီးတော့တင်ပြပေးပါမယ်မြန်မာနိုင်ငံမှာကုန်စည်နဲ့အသားငါးလိုစားတောက်ကုန်စည်တွေအခုဒီဇင်ဘာလထဲမှာထပ်ပြီးတော့တက်လာနေပါတယ်လုံခြုံရေးအရာတည်ငြိမ်မှုမရှိဖြစ်နေချေတဲယူပို့ဆောင်ရေးစရိတ်စကားတွေများလာတာကြောင့်မျိုးစိုက်ပျိုးရေးမှာကုန်ကျစရိတ်များလာတာကြောင့်ပါအခြေခံစားကုန်ဈေးနှုန်းတွေအပေါ်မှာကြရက်ရိုက်ခတ်စေတာဖြစ်ပါတယ်ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့ကိုရဲမွန်ကပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံမှာအခုလိုကြာသည်ဟာစောင်းသီးနှံတွေလှိုင်းလိုင်းပေါ်ရမဲ့ကာလဖြစ်ပေမဲ့ဓာတ်မီဩဇာနဲ့လောင်စာစည်းစေးတက်နေရတွေကြောင့်ဒီနှစ်မှာကုန်စည်စိုက်တဲ့လူအတော်များသွားပါတယ်ဒါကြောင့်မို့ရန်ကုန်နဲ့မန္တလေးကလက်ကားဈေးတွေမှာတော့ကုန်စည်တွေကအခုဒီဇင်ဘာလထဲမှာဈေးနှစ်ဆနီးပါးလောက်ဈေးတက်နေတယ်လို့မန္တလေးတီရီမင်္ဂလာကုန်စည်ဈေးကလက်ကားဆန်ရှင်သူကပြောပါတယ
်ကိုဗစ်ဆုတ်တစ်ဆောင်ကျော်ဆိုတော့ဘန်ကုလာတပုတ်980ခန်းကြီးတမိတာဆိုရင်လက်မီသမားတွေဆိုရင်3000ကျော်လောက်ဝယ်စားတယ်အဲ့ဟာကတွက်ကျွဲဆိုအသားသေး5000လောက်ဖြစ်နေကြွယ်နော်ဒီလက်မီသမားတွေအနေနဲ့ကျတော့သူတို့အကြောင်းကလည်းနှေးသွားတယ်အဲ့လောက်ကြီးကျတော့စားသုံးလူတွေအနေနဲ့ကျတော့အဲ့လောက်ကြီးကျသူတို့ကတိတ်ပြီးတော့ဟိုမဝယ်စားနိုင်တော့ဘူးကွယ်ဒီဘက်ကြောင့်လည်းအရောင်းဝယ်ပဲနည်းနည်းပါတယ်။ကော်ပီတာရင်1000ကျော်လောက်ပုံဖို့ကိုတော်တော်ရောင်းရတယ်
။အာလူဈေးကအရင်ကတပိတ်တာကို7000အောက်မှာရှိပြီးအခုတော့တပိတ်တာကို7000-4000အထိတက်လာပါဗျ။အကြောင်းရင်းကတော့တရုတ်နိုင်ငံကအာလူတွေပြည်တွင်းမှဝင်တော့တာအပြင်ပြည်တွင်းမှာလည်းအာလူကင်းတွေပြက်ကုန်တာတွေကြောင့်လည်းပါတယ်လို့ကုန်တယ်တချို့ကပြောပါတယ်။အာလူလိုပဲတခြားစားဖို့ကြောင့်ကုန်ကြောက်သီးနှံတွေလည်းဈေးတက်ပါတယ်။ပြပကဝယ်ရတဲ့မွေးမြူရေးအစာတွေဈေးသက်တာ၊လောင်စာဆီဈေးသက်တာကြောင့်အသားငါးဈေးလည်းဒီအပိုင်းမှာပဲထပ်ပြီးတက်လာပါဗျ။တလာဗီယာငါးတပိတ်တာကို9000ကျပ်၊ကျက်နီမာတကောင်ကို9000ကျပ်၊မြန်မာကျက်တကောင်ကို14000ကျပ်ရှိနေပါဗျ။စိတ်သားကတော့မကွေးတိုင်းလိုမြန်မာနိုင်ငံအလဲပိုင်းစကြက်လွတ်ကြောင်းပြီးမွေးတဲ့ဒေသတွေကနေအများဆုံးလာပါဗျ။စကိုင်းတိုင်းမကွေးတိုင်းဘက်မှာနေမည်မတည်ငြိမ်တဲ့အတွက်စကြက်လွတ်ကြောင်းမှုလည်းအခက်အခဲတွေရှိနေတာပါ။ဒီလိုအခြေအနေတွေကြောင့်စိတ်သားကရန်ကုန်ကိုနှစ်ရက်ချားတခါမှဝင်ပြီးဈေးတွေလည်းတက်လာတာလို့ရန်ကုန်မင်္ဂလာတောင်ကျွန်းကအသားတိုင်ပိုင်ရှင်သူကပြောပါတယ
်။ဒီကနေ့ဆိုလို့ရှိရင်ကိုစီစီက6,800ကိုဆက်တန်း။ဟိုမှာဝယ်ယူရတဲ့နေရာမှာကိုအပေါ်ဈေးတွေကလိုက်ပြီးဝယ်နေရတဲ့အခါကျတော့တခါလာလို့ရှိရင်ဟိုနှစ်ရက်တခါ300,000ကို200-300တန်းနဲ့ဒီနေ့စီစီဆိုလို့ရှိရင်10,000ပေးသေးတယ်။တော်တော်ဟာပါ
လောင်စာစီဈေးအပြင်လမ်းမပေးရတဲ့ဂိတ်ကြီးတွေကလည်းအခုနောက်ပိုင်းပိုလာလို့ကုန်တင်ကားတွေကိုတိုးယူနေရကြောင်းကုန်စီပို့ဆောင်ရေးလုပ်ငန်းရှင်တူက VOA ကိုပြောပါတယ
်။ဈေးတွေအတွက်မကမီတော့ထုတ်ပုံနဲ့ကျန်တော့ရတာဟာလေ။အမှန်တကယ်ဈေးတွေကလည်းတော့တစ်နှစ်တစ်ခါလောက်ရှိနေတော့အဲ့ဒါတွေလည်းအမှကုန်ကျန်းမှုတွေပိုလာတယ်ပေါ့။အဲဒါတော့ပကိသေးဆိုမရှိတာနဲ့အဲ့လိုမိသားစုဆိုတဲ့အချိန်မှာဟိုတောင်းကမ်းမ်းဖြစ်သွားတယ်ပေါ့။အဲဆက်ဆောင်မှာဆိုရင်ဒါဒါပြည်နဲ့ကုန်ဆိုလို့ရှိရင်ကျွန်တော်တို့ကဘာမှပေးစိတ်ကမ်းပြန်မလို့မပြောင်းဘူးလို့ပါမယ်ကွာတာပြင်လာပြင်တစ်ထောင်ကျွန်တော်တွေ့ပြီးတော့2000ကျော်နဲ့
ကိုဗစ်ကရောဂါနဲ့ဆက်အာဏာသိမ်းပြီးနောက်ပိုင်းနေဆက်ကနေလာလေးရှိတဲ့စားတောက်ကုန်တွေလူသုံးကုန်ပစ္စည်းတွေအကန့်အသတ်နဲ့ဒါနိုင်ငံထဲဝင်ရောက်နေတဲ့အတွက်ကုန်စည်နှုန်းတွေကြီးမြင့်လာခဲ့ပါတယ်။ဒါတွေမကလောင်စာဆီဈေးကြီးမြင့်နေတာနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်မြန်မာပြည်တွင်းမှာအထွေထွေကုန်စည်တွေရဲ့ဝယ်လိုအားကျဆင်းနေပြီးကုန်စည်နှုန်းကြီးမြင့်တဲ့တန်ကိုပိုပြီးခံစားနေရတယ်လို့ကုန်တယ်လုပ်ငန်းရှင်တွေကပြောပါတယ်ခင်ဗျာ
။ကိုရဲမွန်ပါရှင်။ကုန်စည်နှုန်းတွေတက်လာချိန်မှာပဲမြန်မာနိုင်ငံတွင်းမှာလုပ်ငန်းတွေလည်းနှောင့်နှေးနေတဲ့အကြောင်းသတင်းပေးပို့ချက်တစ်ခုကိုဆက်ပြီးနားဆင်ကြရအောင်ပါ။ကပ်ဘေးရောဂါကြောင့်ရန်နာခဲ့ရတဲ့ပြည်တွင်းခီးသွွားလုပ်ငန်းတွေနလန်ပြန်ထနိုင်ဖို့အားယူနေရတဲ့ကာလမှာပဲနိုင်ငံရေးပြည်ပခန့်တွေကြောင့်ပုံမှန်ပြန်လဲပတ်နိုင်ဖို့အခက်အခဲတွေရှိနေပါတယ်။ဒါပေမဲ့လည်းဒီနှစ်ခီးသွွားရာသီမှာပြည်တွင်းကနေရာတချို့စီဧည့်သည်ပြန်လည်ဝင်ရောက်လာတာရှိတဲ့အကြောင်းရန်ကုန်ကနေသတင်းပေးပို့ထားပါတယ်။ကိုစော်မှုကျော်ကပြောပြပေးပါမယ်ရှင်။
ကိုဗစ်ကပေးကြောင့်2020ခုနှစ်ကစပြီးပြည်တွင်းမှာသွာလာမှုကန့်သတ်တဲ့ကာယောဂါစီးမြင့်တွေထုတ်ပြန်ခဲ့သလိုခရီးသွာလာမှုတွေရှောင်ဖို့သတိပေးချက်တွေလည်းရှိခဲ့ပါတယ်။မိုးအကုန်ခရီးသွားရသည့်ရောက်ရင်ပြည်တွင်းပြည်ပခရီးသည်တွေအများအပြားနဲ့စီကားလေးရှိတဲ့အထင်ကရနေရာတွေမှာဆိုပြည်တွင်းဧည့်သည်တွေပါမရှိတော့လို့လုပ်ငန်းတွေရန်နာလိုက်ရတဲ့အထီးကြုံခဲ့ရပါတယ်။အဲ့ဒီအထက်မှာအဲအလာများတဲ့ပုဂံဒေတာလဲပါဝင်ခဲ့ပါတယ်။ဒါပေမဲ့လဲပုဂံဒေတာမှာကိုဗစ်မတိုင်ခင်ကာလကတည်းကစာရင်အခုရပိုင်းတဲ့ဧဝင်တာများလာတယ်လို့ဒေတာခန်တွေကပြောပါတယ်။ခရစ်စမတ်ကာလနဲ့တဆက်တည်းလာမယ့်နှစ်သစ်ကူးရက်တွေအထိ ဒေတာစုံကပြည်တွင်းခီးသွားတွေရောက်လာနိုင်တယ်လို့ပကံအလန်းညွန်ကိုထွန်းကပြောပါတယ
်အဲ့လာတာနည်းနည်းများတယ်တချို့ဟိုတယ်တွေကတော့ဖွင့်နေတချို့ဟိုတယ်တွေကတော့မဖွင့်ဘူးမဖွင့်တဲ့ဟိုတယ်လေးလည်းရှိတယ်ဘူးဝိကနေကမြန်မာနိုင်ငံညာလာရောက်သွားတာအခုဒီရပိုင်လာတဲ့အနေထားလေးကတော့အဲ့ဒီဟာလေးတွေနည်းနည်းပူတဲ့ပုံစံရှိတယ်ဘူးဝိကလည်းမင်းရဲ့အနေထားဆိုတော့တော်သိခဲ့တဲ့နှစ်တည်းကရက်သွားတဲ့အနေထားတခါဒီနှစ်အနေထားလေးကတော့အဲ့တယ်လာတယ်လို့ပြောလို့ရတယ်ပေါ့နော်စီးလာတယ်လို့ပြောလို့ရတယ်ဒီရက်ပိုင်းလေးတည့်ရက်နေ့ရက်ပေါ့
ပကံဒေသမှာခီးသွွားတွေပြန်ဝင်လာပြီဆိုပေမဲ့ကိုဗစ်မတိုင်မီအရင်ကာလအခြေအနေကိုတော့မမိသေးပါဘူးအခုတက်သည့်ပြန်မလဲပတ်နိုင်သေးတဲ့ဟိုတယ်လုပ်ငန်းတွေရှိနေပါတယ်ပြည်တွင်းခီးသွွားတွေဝင်လာနေတဲ့အတွက်ဒေသခံတွေရဲ့အလုပ်အကိုင်တွေပြန်လဲနလန်ထူနိုင်ဖို့မျော်လင့်ချက်တွေတက်လာနေပါတယ်ဆေးရနာသိန်းအုပ်ချုပ်နေတဲ့ကာလဖြစ်ပေမဲ့ပကံဒေသကိုတော့ခီးသွွားတွေဘေးအန္တရာယ်ကင်းကင်းနဲ့လာရောက်လက်ပတ်နိုင်တယ်လို့ဒေသခံကပြောပါတယ်ခီးသွွားဧည့်သည်တွေကိုအဓိကမှီခိုပြီးဝင်ငွေရှာနေရတဲ့ဒေသဖြစ်တာမို့ဧည့်သည်မရှိရင်ဝင်ငွေမရှိနိုင်ပဲအခက်အခဲတွေကြုံတွေ့ရပါတယ်နလန်ထူစပကံဒေသရဲ့ခီးသွွားလုပ်ငန်းကတော့ဆက်ပြီးရုန်းကန်နေရတုန်းပဲလို့ကိုဗစ်မတိုင်မီကာလအခြေအနေနဲ့နှိုင်းရှင်ပြီးကိုထွန်းကအခုလိုပြောပါတယ
်အဲ့ဒီရဲ့နေထားတွေတော့ဘယ်ဖုန်းကြီးကျောင်းနေရောဟိုတယ်ကြီးရောတဲဟုတ်ကန်နေရောပြည်လို့အိမ်နေပါလေအခြားအကူညီတောင်းမြန်မာနေကြရတဲ့နေထားကိုတွေ့ရလေတဲ့မှာဆိုလို့ရှိရင်လူတွေမြန်မာတွေတောင်းပြည်လွင့်နေလို့ကဘာလက်ခီးသွားတာမလို့မြန်မာနဲ့တင်ဆင်ပြေတယ်ဘာညာနေတောင်ပြောနေကြတဲ့နေထားမျိုးတီဖြစ်တာလေအခုကအဲ့အနေထားမရှိပါဘူ
းပြည်တွင်းခီးသွွားတွေအလဲအပတ်များတဲ့နေရာတွေတဲကတခုဖြစ်တဲ့ရှမ်းပြည်မြောက်ပိုင်းနောင်ချိုဒေသကရှုကင်းလာတဲ့တိမ်ပင်လေစီလဲအခုရပိုင်းမှာဧည့်သည်ဝင်ရောက်မှုပြန်ရှိလာပါတယ်။နောင်ချိုမှာတိမ်ပင်လေကြည့်ဖို့အတွက်ခီးသွွားတွေနားခုနိုင်ဖို့တဲခိုစရာစခန်း၁၀ခုလောက်ရှိပေမဲ့အခုလောလောဆယ်စခန်း၄ခုလောက်သာပြန်လည်လက်ပတ်နိုင်တဲ့အခြေအနေဖြစ်ပါတယ်။ဒီဇင်ဘာလဇန်ပိုင်းလောက်ကစပြီးအဲ့တဲ့ဒီနောင်ချိုတိမ်ပင်လည်းပဲပြန်ရောက်လာတာရပောင်း20လောက်သာရှိသေးတဲ့အတွက်လုပ်ငန်းတွေပြန်လည်နလန်မထူနိုင်လှသေးဘူးလို့ခရီးသွားလုပ်ငန်းရှင်တွေကပြောပါတယ်ပြည်တွင်းနေရာစုံကလာတဲ့ခရီးသွားတွေခရစ်မတ်ပွဲတော်ကာလကစပြီးတိုးလာတယ်လို့ခရီးသွားလုပ်ငန်းလုပ်နေသူကိုကောင်းမွန်ကပြောပါတယ
်အဲ့လာတာနည်းနည်းများတယ်တချို့ဟိုတယ်တွေကတော့ဖွင့်နေတချို့ဟိုတယ်တွေကတော့မဖွင့်ဘူးမဖွင့်တဲ့ဟိုတယ်လေးလည်းရှိတယ်ဘူးဝိကနေကမြန်မာနိုင်ငံညာလာရောက်သွားတာအခုဒီရပိုင်လာတဲ့အနေထားလေးကတော့အဲ့ဒီဟာလေးတွေနည်းနည်းပူတဲ့ပုံစံရှိတယ်ဘူးဝိကလည်းမင်းနေရဲ့အနေထားဆိုတော့တော်သိခဲ့တဲ့နှစ်တည်းကရက်သွားတဲ့အနေထားတခါဒီနှစ်အနေထားလေးကတော့အဲ့တယ်လာတယ်လို့ပြောလို့ရတယ်ပေါ့နော်စီးလာတယ်လို့ပြောလို့ရတယ်ဒီရပိုင်လေးတည့်ရက်နေ့ရက်ပေါ့
မြန်မာနိုင်ငံမှာကိုဗစ်ရောဂါဘေးနဲ့နိုင်ငံရေးမတည်ငြိမ်မှုအကြအတဲတွေရဲ့ပေါင်းစပ်မှုကြောင့်မြို့ပြလူဦးရေရဲ့စင်ရမွဲတင်မှုအရေးအတွက်ဟာ3ဆလောက်တိုးလာမယ်လို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်မှုအစီအစဉ် UNDP ရဲ့စစ်တမ်းကလည်းဖော်ပြထားပါတယ်ဒီအထက်မှာထိခိုက်ရတဲ့လုပ်ငန်းတွေထဲမှာခီးသွွားလုပ်ငန်းလည်းတစ်ခုအပါအဝင်ဖြစ်ပါတယ်မြန်မာနိုင်ငံမှာခီးသွွားရာသီပြန်ဆပြီးဆိုပေမဲ့အခက်အခဲတွေကြောင့်နလန်ထဖို့ရုန်းကန်နေရတဲ့ခီးသွွားလုပ်ငန်းတွေဟာအခုချိန်ထိခက်ခဲနေတုန်းပဲလို့ပြည်တွင်းခီးသွွားလုပ်ငန်းရှင်တွေကလည်းပြောပါတယ်ဒီလုပ်ငန်းတွေနလန်ထနိုင်ဖို့ခက်ခဲနေတာနဲ့အမျှဒီအပေါ်မှာမိခိုနေရတဲ့ဒေသခံတွေရဲ့ရှင်သန်ရည်တည်နိုင်ရေးဟာလည်းအခက်အခဲတွေရှိနေတယ်လို့ပြောပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bin Juru Channel 101ဒါမှမဟုတ်Tycom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှု လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်
မင်္ဂလာမနက်ခင်းပါသောရရှင်များရှင် VOA American အသံရဲ့2022ခုနှစ်ဒီဇင်ဘာလ28ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ32လိုင်းဒိုမီတာ49တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့စီးပွားရေးအစီအစဉ်ဘလော့ဂါတွေပြောသမျှအစီအစဉ်မှာနားဆင်ကြရမှာကတော့
ဒါမျိုးကိုနိုင်ငံအတွက်ဟိုငွေရှာရမယ်ဆိုတဲ့အတိနဲ့ထပ်ပြီးတော့မှလောက်ရမယ်ဆိုတဲ့အတိရဲ့ပြီးတော့ဆိုင်ရလေကိုတာဝန်ယူဖွင့်နေထားဖြစ်တဲ့အတွက်ကြောင့်မို့လို့သွားရမယ်ဆိုရင်ကျွန်မမနာမနေလုပ်နေရတာပေါ့နော
်မကြခင်မှာနားဆင်ကြရအောင်ပါရှင်အခုတော့နိုင်ငံတကာသတင်းဆောင်ပါတွေကိုအရင်ဆုံးတင်ပြပါမယ်ကိုရိုနာကပ်ဘေးရောဂါစဖြစ်ခဲ့ခြင်းနောက်ပိုင်းဘရာဇီးလ်နိုင်ငံဆော့ပေါလိုမြို့ကလမ်းတွေဟာပိုက်ဆိုင်မှုအလုံးလက်လွတ်ဆုံးရှုံးကြရတဲ့ထောင်နဲ့ချီတဲ့ပြည်သူတွေရဲ့အိုးအိမ်ဖြစ်လာခဲ့ပါတယ်။ဆော့ပေါလိုကနေယန်ဘိုးရှက်ရဲ့သတင်းဆောင်ပါကိုနားဆင်ကြပါရှင်။ဆော့ပေါလိုမြို့တွင်တံတားတစ်ခုအောင်မှနေနေတဲ့ကလေးနှစ်ယောက်မိခင်တိုင်ရီနီဒီဆိုဇာကတော့အိမ်လိုပါပဲလို့ပြောပါတယ်။ရတ္တီရဲ့အတွက်လမ်းပေါ်မှာနေဖို့အပြင်တခြားရွေးစရာမရှိတော့တဲ့ဘဝသူ12ဦးနဲ့အတူဒီဆိုစာနေထိုင်နေတာပါ
All in against calling
လမ်းပေါ်မှာဘသူမှမနေချင်ပါဘူးလူတွေလမ်းပေါ်မှာနေရတယ်ဆိုတာဒီအချိန်နဲ့ရောက်အောင်အချိန်နဲ့တရက်ကတွန်းပို့လိုက်တာပါတဲ့ဒီဆိုစာဟာအချောင်းမြို့မြို့ချောင်းအိုးအိမ်မဲ့ဖြစ်ရသူတွေတဲကတူပါဆယ်စုနှစ်တခုလောက်တုန်းကတော့မြို့ကြီးတွေကအိုးအိမ်မဲ့အများစုဟာမူရဲ့စေဝါနဲ့အရက်ပြက်တနာရှိကြတဲ့အမျိုးသားတွေဖြစ်ပါတယ်။နိုင်ငံတွင်းမှာစီးပွားရေးအခက်အခဲပြက်တနာတွေပိုပြီးကြီးထွားလာနေတာနဲ့အတူပဲသူမတို့လိုလူတွေလည်းလမ်းပေါ်မှာနေထိုင်ရတဲ့အခြေအနေဖြစ်လာနေပါတယ်။ဆော့ပေါလိုမြို့ကအိုးအိမ်မဲ့လူထုအရေးလှုပ်ရှားမှုအဖွဲ့ Homeless Advocacy Group ရဲ့အကြီးအကဲ Habsan Mandoza ကပေါ်တူဂီဘာသာစကားနဲ့အခုလိုပြောပါတယ
်။ Parlamento
အိုးအိမ်မဲ့လူကြီးဟာတရားရဂိုင်းနှုံးကြော်တိုးလာပါတယ်။ကပ်ဘေးယောဂါကြောင့်လူတွေအိုးအိမ်တွေဆုံးရှုံးကြရပြီးအစိုးရဘက်ကလည်းအင်အားထောက်ပံ့မှုမပေးနိုင်ခဲ့ပါဘူး။စီးပွားကျမှုအလုံးလက်မဲ့ဖြစ်မှုနဲ့ငွေကြေးဖောင်းပွားမှုတွေနဲ့အတူအိုးမဲ့အိမ်မဲ့လူကြီးတွေလည်းအများကြီးဖြစ်လာပါတယ်
။2019ခုနှစ်အတွင်းအိုးအိမ်မဲ့လူဦးရေစီးရင်ကိုနောက်ဆုံးကောက်ယူခဲ့တာမှာလမ်းပေါ်မှာနေထိုင်သူ2000ခွဲလောက်ရှိခဲ့ပါတယ်။အခုတော့ဒီစီးရင်တွေကခင့်မမီတော့ဘူးလို့သူကပြောပါတယ
်60000ပေ
ဆောက်ပါလိုကလမ်းတွေမှာဒီနေ့အချိန်မှာလူပေါင်း6000နေထိုင်နေကြပါတယ
်ဘရာဇီးရဲ့အကြီးဆုံးမြို့မှာအိုးမဲ့အိမ်မဲ့ဥယေတိုးမြလာမှုဟာဆိုရင်ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းကျုံတွေ့ခဲ့ရတဲ့နိုင်ငံရဲ့စီးပွားရေးပြဿနာကိုထင်ဟပ်နေတာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကဘေးရောဂါပြဿနာကြောင့်လဲကျဆင်းနေတဲ့စီးပွားရေးကိုပိုပြီးဆိုးရွားစေပါတယ်လာမယ့်အောက်တိုဘာလမှာကျင်းပဖို့စီစဉ်ထားတဲ့သမရရွေးကောက်ပွဲတွေမှာလည်းဒီကိစ္စကအရေးကြီးကိစ္စတစ်ခုဖြစ်ပါတယ်။အဂတိလိုက်စားမှုကိုအဆုံးသတ်မယ်ဆိုတဲ့ဂရီကဝတ်နဲ့2018ခုနှစ်အတွင်းဂျာအီဘိုဆိုနာရိုရွေးကောက်ခံခဲ့ရပါတယ်။ပြီးခဲ့တဲ့3နှစ်တာကာလအတွင်းငွေကြေးဖောင်းပွမှုကဆိုးဝါးလာခဲ့ပြီးအလုပ်လက်မဲ့နှုန်းကလည်း7000ခန့်နှုန်းမှာဆက်ရှိနေပါတယ်။ဘရာဇီးပြည်သူတွေရဲ့ပြည်မြဝင်ငွေဟာဆရာခိုင်နှုံကြသွားပါတယ်။အိုးအိမ်မက်တူဖြစ်တဲ့လီဒီနီဆီလ်ဗာကတော့ပေါ်တူဂီဘာသာစကားနဲ့အခုလိုပြောပါတယ်
။ Tro pandemia. Io trabalho con riciclaggio.
Capio ca ဖြစ်ချိန်မှာသူမက recycle ပြန်သုံးလို့ရတဲ့ပစ္စည်းတွေကိုကောက်ပါတယ်တဲ့။စိုင်းနေပိတ်သွားတော့အလုပ်လုပ်လို့မရတော့ဘူးဖြစ်သွားပါပြီလို့ပြောသွားတာပါ။ဖုန်းတော်ကြီးဂျူလီယိုလန်ဆယ်လိုတီကအခုလိုပြောပါတယ်။
Isso coloca em xeque a própria democracia.
ဒီအတိုင်းတာမင်းများမှုဟာဒီမိုကရေစီအတွက်ချိန်ချောက်မှုပါကျွန်တော်တို့အရေးနိုင်နေတဲ့တိုက်ပွဲမှာခုခံတိုက်ခတ်ရပါမယ်ဒီထက်ပိုပြီးအရေးနိုင်မယ်ဆိုရင်တော့အသက်ဆုံးရှုံးရတဲ့လူတွေပိုများလာမယ်လမ်းပေါ်မှာနေရတဲ့လူတွေပိုများလာမယ်ဓာရီတိုးလာမှာဖြစ်ပေမဲ့ကျွန်တော်တို့ဆက်ပြီးတိုက်ခိုက်နေမှာပါ
အစိုးရဘက်ကထောက်ပံ့မှုမရှိတာကြောင့်အိုးမဲ့အိမ်မဲ့အများအပြားဟာဖုန်းတော်ကြီးဂျူလီယိုလိုအကူအညီပေးနေသူဟပ်ဆန်မန်ဒိုဇာနဲ့ပုဂ္ဂလိကလှူဒန်းမှုတွေထံကအကူအညီရဖို့မျှော်လင့်နေကြပါတယ်ရှင်။ကမ္ဘာတဝန်းရာသီဥတုပြောင်းလဲမှုဆိုင်ရာစူးစီးတင်ပြချက်ကိုဆက်ပြီးတော့တင်ပြပါမယ်။ Glasgow Climate Pact လို့သိကြတဲ့ COP26 ဥရုယာတီညီလာခံပါသဘောတူညီမှုမှာနိုင်ငံပေါင်း200ကျော်သဘောတူလက်မှတ်ထိုးခဲ့ကြပေမဲ့လက်တွေ့အောင်မြင်တိုးတက်မှုကိုစောင့်ကြည့်ရအောင်မှာပါ။ကမ္ဘာတဝန်ယာတီဥတုပြောင်းလဲမှုကြောင့်2020ခုနှစ်အတွင်းကမ္ဘာနေရာစုံကလူမှုဘဝထိခိုက်မှုတွေဖြစ်နေတဲ့အခြေအနေတွေကိုစူးစီးတင်ပြပေးပါမယ်။ AP သတင်းကိုအခြေခံပြီးနန်းလောင်ပြောပြပေးပါမယ်ရှင်။
ဝီယိုဆွန်ဒေတာကရေခဲလွာတွေအရေးပြောဆင်းလာရကကမ္ဘာရေမျက်နှာပြင်တွေမြင့်တက်လာနေသလိုကမ္ဘာအရရက်မှာလည်းတော်မီကြီးတွေခက်စစ်စိတ်လုံကျွမ်းလာပါတယ်။2020ခုနှစ်ဟာဥရုယာတီပြောင်းလဲမှုတန်းကိုလူတွေအများဆုံးကြုံလာရတဲ့နေ့လည်းဖြစ်ပါတယ်။တောင်ဝင်ယိုဆွန်ဒေတာအာတာတီကာကတွိတ်စ်ဂလေးဆီယာရေခဲလွာတချို့အပိုင်းတွေလည်းခံမှန်းထားတာထက်နှစ်ချီစောပြီးတော့လာမယ့်9နှစ်နဲ့10နှစ်အတွင်းအရေးပြောလာနိုင်တယ်လို့သိပ္ပံပညာရှင်တွေကသတိပေးနေပါတယ်။ဟိမဝနာတောင်ကျောပေါ်မှာရှိတဲ့အိန္ဒိယပိုင်းကက်ရှမီးယားဒေတာထဲကတကြဝါဂလေးဆီယာရေခွဲလော်ရီလဲစိုးရင်စရာကောင်းတဲ့နှုံးနဲ့အည်ပြောလာနေတယ်လို့သူတေတီတွေကပြောပါတယ်။ဥဒုယာတီပြောင်းလဲမှုကာကွယ်တာစီရဲ့ရီမန်ချက်တွေပြင်မိမယ်ဆိုရင်တော့မြင့်တက်လာတဲ့ကမ္ဘာအပူချိန်ကြောင့်တီယာစုနှစ်ကုံလောက်မှာဟိမဝန္တာတောင်ပေါ်ကရေခဲလွာ၄ပုံ၃ပုံအည်ပြောသွားလိမ့်မယ်လို့ဟိမဝန္တာတောင်ကျော်အည်သူတေသနာပြုလေ့လာနေတဲ့ ICIMOD အဖွဲ့ရဲ့2019အစီရင်ခံစာမှာဖော်ပြထားပါတယ်။လူသားတွေကြောင့်ဖြစ်လာရတဲ့ဥဒုယာတီပြောင်းလဲမှုအကျိုးဆက်အဖြစ် 2009 နောက်ပိုင်းဟိမဝန္တာတောင်တန်းပေါ်ကရေခဲလွှာတွေလွန်ခဲ့တဲ့25နှစ်နဲ့စာရင်နှစ်ဆတိုးပြီးတော့အကြီးပြောလာတယ်လို့ Science Advances 2019အစီရင်ခံစာမှာလည်းဖော်ပြထားပါတယ်။ပင်လယ်ရေတွေမြင့်တက်လာတာကြောင့်ကမ္ဘာရပ်ကကံရိုရနေပြည်သူတို့ရဲ့လူမှုဘဝတွေအကြီးအကျယ်ထိခိုက်နေရတာပါ။ဥဒုယာတီပြောင်းလဲမှုဆိုင်ရာနိုင်ငံတကာအဖွဲ့ IPCC ကလည်းဒီယာစုနှစ်ကုန်လောက်မှာပင်လယ်ရေမျက်နှာပြင်က3ပေလောက်ထိတက်လာနိုင်တဲ့အတွက်ကံရိုရနဲ့မြင်းနေပိုင်းနဲ့ပြည်သူတွေအပေါ်စိုးစိုးဝါထိခိုက်လိမ့်မယ်လို့ခန့်မှန်းထားပါတယ်။အီဂျစ်နိုင်ငံကမ်းခြေမြို့ဖြစ်တဲ့အလက်ဇန်ဒရီးယားမှာလည်းဒီရေဒဏ်မခံရအောင်မြို့တာဝန်ရှိသူတွေထိန်းသိမ်းစောင့်ရှောက်နေရတာပါ။ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ရဲ့အဆိုအရအီဂျစ်ပြည်သူတန်းတရားကျော်တို့ကလည်းဥရုယာတီပြောင်းလဲမှုတန်းကိုအဆိုးဆုံးကြုံရမယ့်အလားအလာတွေရှိနေတာပါ။2022ခုနှစ်ဥရုယာတီပြောင်းလဲမှုကုလညီလာခံကိုတော့အီဂျစ်နိုင်ငံမှာကျင်းပမှာလည်းဖြစ်ပါတယ်။တခါအာရှဘက်ကဟောင်ကောင်ကျွန်းနယ်ပြည်သူတွေအနေနဲ့လဲဆိုးဝါးပြင်းထန်တဲ့ရာသီဥတုဒီရေမြင့်တက်မှုတွေနဲ့တဟဇာတာကြအောင်နေနေရတာပါ2022ခုနှစ်တည်းကြုံရတဲ့သဘာဝဘေးဒဏ်တစ်ခုဖြစ်တဲ့တော်မီကြီးတွေကိုလည်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ရုရှား၊စပိန်နဲ့ဩစတြေးလျမှာတွေ့မြင်ခဲ့ရတာပါ1989ခုနှစ်နောက်ပိုင်းစံချိန်တင်အပူချိန်မြင့်တက်မှုနဲ့ကြုံခဲ့ရတဲ့ဂရိစ်နိုင်ငံမှာလဲအီဗီယာကျွန်းမှာအောက်ကလာတဲ့တော်မီအကြီးကျယ်လောင်ကျွမ်းခဲ့တာပါတော်မီတန်ကြောင့်အနေအိမ်ဆုံးရှုံးခဲ့ရတဲ့ Starbucks ကအခုလိုပြောပါတယ
်
ဒီနေရာကမီးပို့ဆောင်ဒီနေရာကတော့မိုးပုတ်တဲ့နေရာနဲ့ရေခဲတတာပေါ့အခုတော့ဘာမှမကြံတော့ပါဘူ
းကမ္ဘာလေတုတွေကကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေမြင့်မြတ်တတဖြစ်အောင်ထိန်းညှိပေးတဲ့နေရာမှာတစ်တောကြီးတွေလိုပဲနှွန်းတော်တွေရဲ့အခန်းကဏ္ဍကလည်းတိတ်ကိုအရေးပါပါတယ်ဆွစ်ဇာလန်နိုင်ငံထက်အရွယ်စားပိုကြီးတဲ့ရုရှားနိုင်ငံထက်က Great Vasugan ရှွန်းနွန်တော်ကြီးကလည်းထိခိုက်ပျက်စီးမဲ့အနေအထားတွေရှိနေပါတယ်အခုတော့တော်မီတွေပိုးပြီးတော့လောင်ကျွမ်းလာတာကြောင့်ရောလှုပ်လို့ရကြောင်ပါကဘာကြီးပိုးပြီးတော့ပူနွေးလာတဲ့အခြားအချက်တွေကြောင့်ပါကာဗွန်ဒိုင်အောက်ဆိုက်တန်းငွေတိုးလောင်ပေးထားတဲ့နွန်းနော်တွေပျက်စီးဖို့နဲ့ရင်ဆိုင်နေရတာပ
ါ Торфяные болота содержат
ကဘာကြီးတဲ့ပြင်ကို300ခန့်နှုံးလောက်ကိုဖုံးလွှမ်းထားတဲ့ peat lands လို့လည်းခေါ်တဲ့စိတ်မြေတော်တွေနွန်းနော်တွေဟာကဘာတစ်ဝန်းတစ်တောတွေကစုပ်ယူထားတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေပမာဏရဲ့နှစ်ဆလောက်ကိုစုပ်ယူပေးထားပါတယ်လို့ဆိုယူတူလောင်ပြီးထားတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေကမြေကြီးတွေထဲမှာရှိနေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေပမာဏစုစုပေါင်းရဲ့30ရာခိုင်နှုန်းလောက်ရှိပါတယ
်။အပူချိန်တိုးလာပြီးတော့တောမီတွေပိုးပြီးတော့လောင်ကျွမ်းလာတာကြောင့်တစ်တောတွေရဲ့တူလောင်နိုင်မှုအားနည်းလာတဲ့အတွက်နွန်းတော်တွေရဲ့အခန့်ကဏ္ဍပိုးပြီးတော့အရေးပါလာတာပါ။အာဖရိကအနောက်ပိုင်းကုန်းနှင်းပိတ်နိုင်ငံတစ်ခုဖြစ်တဲ့နိုင်ဂျာရဲ့ဆီမီရီမြေရင်းလွေမြေမှာကုလသမဂ္ဂနဲ့အခြားအလူရှင်တွေရဲ့အကူအညီနဲ့အကောင့်ထဲပေါ်နေတဲ့တစ်ပင်ဆက်ပြွေးလုပ်ငန်းကတစ်ပင်တန်းနဲ့ချီဟာလဲအပူချိန်မြင့်တက်တာနဲ့မိုးကောင်းတာကြောင့်တေကုန်ပါတယ်တဲကန္တရာတွေကျဲမလာစေရေးရေရရှိရေးနဲ့ဒေသခံတွေရဲ့လူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးရွယ်ချက်နဲ့စီနီဂေါနိုင်ငံအနောက်ပိုင်းကနေဂျူဘူတီနိုင်ငံအရှေ့ပိုင်းတစ်လျှောက်မိုင်ပေါင်း9000လောက်မှာ2009ခုနှစ်ကစပြီးတော့အပင်တွေစိုက်လာတာပါအခုချိန်ထိတော့ရီမန်ဂျက်ရဲ့400ခိုင်နှုန်းပဲပြည့်မီပါသေးတယ်ဒေါ်လာ43ဘီလီယံအထိကုန်ကျနိုင်တဲ့အတွက်အခုလိုကာယောဂကာလမှာဒီလုပ်ငန်းအကောင့်ထဲပို့ဖို့ဖြစ်နိုင်ခြင်းမရှိတာကြောင့်လူမှုအသံပိုင်းကတနင်္လာပိုင်းပါဝင်ပြီးတော့လုပ်ကိုင်ဖို့ကြိုးပမ်းလာပါတယ
်ဆလမွန်အန်ချီကီအန်ထရင်ဒူဝါကစီအိုန
ပရက်ဇန့်ဆုံးတော့တော်တွေပြန်ရှင်းသလားအောင်လုပ်နိုင်မလားဆိုတာကဘာကစောင့်ကြည့်နေပါတယ်ဒီချိန်ကအရေးကြီးပါတယ်။ဒါကြောင့်လူတူးချင်းအနေနဲ့ကဘာမြေကြီးဖွံ့ဖြိုးတိုးတက်လာအောင်ဘယ်လိုလုပ်နိုင်မလဲဆိုတာပြန်စဉ်းစားကြရမှာဖြစ်ပါတယ
်။ပိန်နိုင်ငံတောင်ပိုင်းမှာလည်းတဲကန်နိုင်ငံတွေကျဲမလာအောင်မြေစီဩဇာထိန်းထားနိုင်အောင်လုပ်ကိုင်နေပါတယ်။ တည်သက်ခံစိုက်ပျိုးရေးသမားအယောက်၂ယောက်ကျော်တို့ကလည်း Avella Association အဖွဲ့နဲ့အကျိုးတူပူးပေါင်းပြီးတော့မြေစီဩဇာကျွေးဝါလာအောင်လုပ်ကိုင်နေကြပါတယ်။
Hemos hecho así otra forma una finca agrícola en un bosque. La única diferencia es que
တို့တတော်မြေနေရာတွေဖြစ်လာအောင်ကျွန်တော်တို့စူးစမ်းဖန်တီးနေပါတယ်။တိနံအမျိုးအစားတွေပြောင်းစိုက်တာပါ။တန်လွင်တစ်ပင်နေနေရာမှာထင်းရှုနဲ့အစားထိုးစိုက်ပြီးခြုံတော်တွေနေရာမှာငရုတ်ပွားတွေနဲ့ခရမ်းသီးပင်တွေစိုက်ပါတယ်။ဇီဝကေဟစနစ်တွေမြေစီဩဇာအမျိုးအစားတွေအတူတူပါပဲ။
စွိုင်းကနာဖက်မှာတော့ကမ္ဘာမှာအကြီးဆုံးလို့ပြောရမယ့်ကုမ္ပဏီတစ်ခုကဘရစ်တင်နိုင်ငံစကော့လန်နယ်ထဲကကမ်းလွန်ပင်လယ်ပြင်ထဲမှာရှိပါတယ်။2019ခုနှစ်မှာစတင်ခဲ့တဲ့ Highwind Scotland လေစွိုင်းထုတ်လုပ်ရေးလုပ်ငန်းကလေပြင်းတွေတိုက်တဲ့စကော့လန်မှာရှိတဲ့အတွက် UK နိုင်ငံထဲကအခြားအလားတူလုပ်ငန်းတွေတက်ပို့ပြီးတော့အလုပ်ဖြစ်ပါတယ်။2035ခုနှစ်အရောက်မှာဘရစ်တင်တိုင်းကလုံးပြန်ပြည့်မြဲစွိုင်းကရတဲ့လျှက်စစ်တအားကိုပဲအသုံးပြုမယ်လို့ COP26 ညီလာခံမှာဘရစ်တင်အစိုးရကကြေညာခဲ့တာပါ။ပရတင်ငမဆွမ်းအင်အများစုကိုနေဆွမ်းအင်နဲ့လေဆွမ်းအင်ကနေရယူနေတာဖြစ်ပြီးတော့ကြောက်မီရဲတွေတိတ်ပြီးတော့မတုံတော့ပါဘူး။ဒါပေမဲ့လည်းတဘာဝဓာတ်ငွေအပေါ်မှာတော့အများကြီးအားကိုးနေရပါသေးတယ်။ကမ္ဘာကုလသမဂ္ဂရဲ့ဦးဆောင်မှုနဲ့ဖလုံအိမ်ဓာတ်ငွေထုတ်လုပ်မှုလျှော့ကြရေးနိုင်ငံဆောင်နီလန့်အမျိုးမျိုးနဲ့အခုလိုကြိုးပမ်းနေပေမဲ့လည်းဖလုံအိမ်ဓာတ်ငွေထုတ်လုပ်မှုတွေရော့ကျမသွားသလိုဥဒုရသည်ပြောင်းလဲမှုအကျိုးဆက်အဖြစ်တဘာဝကပေးတံတွေတစ်နှစ်ချာပိုးပြီးတော့ဆိုးဝါးပြင်းထန်လာနေတာပါ။ကလစကိုညီလာခံမှာလည်းဖလုံအိမ်တန်းငွေရှော့ချရေးရီမတ်ချက်အတိုင်းဆက်လက်အကောင့်တွေပို့နိုင်ငံဆောင်သဘောတူညီခဲ့ကြပါတယ်။ကမ္ဘာပူနွေးမှုဖြစ်စေတဲ့အဓိကအလက်တဲ့တရားခံကြောက်မီသွေးအသုံးပြုမှုကိုအတက်နိုင်ဆုံးရှော့ချသွားဖို့သဘောတူခဲ့ကြသလိုဖလုံအိမ်တန်းငွေအများဆုံးထုတ်လုပ်နေသူတွေအနေနဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေထပ်ပြီးတော့ရှော့ချဖို့နောက်နှစ်မှလာရောက်ကတိပြုဖို့လည်းညီလာခံမှာသဘောတူညီခဲ့ကြတာဖြစ်ပါတယ်။ကျမနှလုံးပါ
နောက်လောက်တင်ပြပေးခဲ့တာပါရှင်။အင်ကာနီမနေ့ခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်။အခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတင်ပြပေးပါမယ်။နှစ်ပေါင်း150ကျော်အတွင်းကမ္ဘာမှာအဆိုးရွားဆုံးအဖြစ်အပျက်တစ်ခုလို့ရည်ညွှန်းကြတဲ့စီးပွားရေးပြိုလဲမှုနဲ့ရင်ဆိုင်နေရတဲ့ Lebanon နိုင်ငံမှာပြည်တွင်းပန်းဆိုင်ပြူရေးလုပ်ငန်းတစ်ခုကတော့အခက်အခဲတွေကြားမှာဆက်လက်ရှင်သန်နိုင်ရေးအတွက်ကြိုးစားနေပါတယ်။ AP သတင်းဆောင်မကိုအခြေခံပေးဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြပေးပါမယ်ရှင်။လဗနန်ပြည်ရစ်စစ်အပြီးနောက်ပိုင်းမှာဖလာဒူလီဗန်လုပ်ငန်းကိုရနီးယားယူနတ်စပြီးတည်ထောင်ခဲ့တာပါ။အဲ့ဒီအချိန်တုန်းကပန်းတွေကိုအများစုပြည်ပကတင်းသွင်းခဲ့ကြတာဖြစ်ပြီးပြည်ရင်းမှာပန်းဆိုင်ပြိုးထုတ်လုပ်ပြီးဈေးကွက်ကိုဖြစ်နိုင်ဖို့ယူနတ်စ်ကမျှော်လင့်ခဲ့တာဖြစ်ပါတယ်။စတူယန်မီတာ120ရှိတဲ့ဂျူလစ်ဘန်ကင်းစိုက်ခင်းကနေစခဲ့တဲ့ယူနတ်စ်ရဲ့ပန်းဆိုင်ပြိုရေးလုပ်ငန်းဟာအခုဆိုရင်ဒေသ5ခုမှာစတူယန်မီတာ6သိန်းရှိပြီးဝန်ထမ်းက120ကျော်ရှိပါတယ်။နှစ်တွေကုန်လွန်လာတာနဲ့အမျှစိုက်ပြိုရေးလုပ်ငန်းဟာလည်းအခက်အခဲမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့လာရပါတယ်။နိုင်ငံရဲ့လုံခြုံရေးအခြေအနေမတိမငြိမ်ဖြစ်တိုင်းမှာပန်းဝယ်လိုအားကလည်းကျဆင်းသွားပါတယ်။လုပ်ငန်းရှင်ရနီးယားယူဆက်ကအခုလိုပြောပါတယ်။
هلا بلبنان كل عمره في صعوبات يعني
لبنان ما اميدان اكك جون يا باده لونجون يي اكك كهل لو قيسا باده زولاي لا دونغا سي فيت كه سين غا سو يين تلا غوي لا بان دوي لوين بيت كه يا باده باو كوي مو فيت دي اكا داي ما نايغان اتوي يو سي بوا يي اتوي با كان سو سي باده بان دوي كا بيت سي بوت تو لوي را چاو ဒီပန်းတွေဟာဆိုရင်နိုင်ငံရဲ့လုံခြုံရေးအခြေအနေကိုတိုက်တာတဲ့အညွှန်းလိုပါပဲ။လေဗနန်မှာလုံခြုံရေးနဲ့ပတ်သက်တဲ့ကိစ္စတခုခုဖြစ်ပြီးဆိုတာနဲ့ဝယ်လိုအပ်ကြသွားပြီးပန်းတွေကိုလွှင့်ပြစ်ရတော့ဒါပါပဲလို့ UNAS ကပြောခဲ့တာဖြစ်ပါတယ်။ Fladu Levan ကလေသမားတူဖြစ်တဲ့ Horia El Hassan ကလည်းအခုလိုပြောပါတယ်။
နီလီ
ကဘာမှာသူ့အတွက်နှစ်လိုပွဲအရာကတော့မျှော်လင့်ခြင်းပါတဲ့။မနေ့တိုင်းပန်းဆိုင်ခင်မှာလှုပ်လှုပ်ဖို့လာတယ်။ပန်းတွေကသူ့အတွက်မျောလင့်စရာရစေတယ်လို့ပြောသွားတာပါ။ကိုရိုနာဗိုင်းရပ်စ်ကပ်ပြီးရောဂါနဲ့အတူလေဗနန်မှာဗန်ဒါရီအချက်တဲဖြစ်လာချိန်မှာတော့ UNAS ကသူမရဲ့စိုက်ပျိုးရေးလုပ်ငန်းဆက်လက်ရှင်သန်ရပ်တည်နိုင်ရေးအတွက်တမျိုးတစ်ပုံအဖြေရှာဖို့ကြိုးစားခဲ့ရပါတယ်။ဖြေရှင်းဤတစ်ခုကတော့ပန်းတွေကိုအချောက်ခံလိုက်တာဖြစ်ပါတယ်။ဒီလိုလှုပ်ထားတာကြောင့်နောက်လပိုင်းတွေအကြမှာပန်းချောက်အဖြစ်နဲ့ရောင်းနိုင်ပါပြီ။ Rania Yunas ကအခုလိုပြောပါတယ်
။ Kifel Hashara
လဗနာမှာမတိကြမရေရာမှုတွေကအများကြီးပါဈေးပိတ်တဲ့နေ့ကိုဗစ် -19 ဖြစ်ပွားမှုနောက်ပြီးဆန္ဒပြပွဲတွေဖြစ်လို့ဓာတ်နယ်ပဲပန်းတွေလည်းပုတ်တိုးကုန်ပါရောတဲ့ပန်းတွေခုဆွပြီးရောင်းလို့မရပန်းတွေကိုမရောင်းရရင်လွှင့်ပြုံပဲရှိပါတော့တဲ့မရောင်းရရင်ဘယ်လိုလုပ်နိုင်မလဲလုံခြုံရေးအခြေအနေတွေကိုစဉ်းစားမိရခါနေပန်းတွေအချောက်ခံဖို့ဖြစ်လာခဲ့တာပါလို့ရနီယာယူနက်စ်ကပြောသွားတာပ
ါဘီဂျရဘူအဇမဇဘတ်ဘီလေအဂိုင်ရိုအော်ဘီလေအဂိုင်ရိုကလ်ကလ်အစ်စာအန်နဝါဟဒ်ယကွန်းကတီးဆာရီယာ
သူမတွေ့ရှိခဲ့တဲ့နောက်ထပ်ဖြည့်ရှင်းချက်တစ်ခုကတော့ပုံမှန်ဂျင်းနယ်ဝန်ဆောင်မှုကိုစတင်ခဲ့တာဖြစ်ပါတယ်တပတ်ကိုတစ်ချိန်အင်တန်ရာရောက်ပန်းတွေပို့ပေးတဲ့ဝန်ဆောင်မှုဖြစ်ပါတယ်လဗနန်နိုင်ငံမှာဒုတိယအကြိမ်အသွာလာတိုက်မြစ်ခန့်သက်မှုကာလအတွင်းအင်တန်ရာရောက်ပန်းပို့ဆောင်ပြီးတဲ့ဝန်ဆောင်မှုကိုသူမစခဲ့ပါတယ်။အပြင်ထွက်လို့မရဘဲအင်ထဲမှာတတိတခြားနေထိုင်ရသူတွေအတွက်ပန်းတွေပို့ပေးတဲ့ဝန်ဆောင်မှုကသူတို့အတွက်စိတ်ချမ်းသာစရာရစီမယ်လို့လည်းလုပ်ငန်းရှင်ရနီယာယူနက်စ်ကမျှော်လင့်ပါတယ်။
لما واحد بيجيب شويه من الطبيعه على بيته
خصوصا انكو تباوا على باتري يولا ده اكاما اتو تفين اكو لو ككن ني ده اتشين كالا ميو ما سيت شان دا مو ياسي با دي دي بان ري يا ده اكا ميو ما لوري ييه ميلون ني ايان تاوك لا بي جي جي نن نن بيون شين توارا با جام لي سورا كو اميه دان مي سي وين زا كي دا با لو توما كا بيو توارا با
كل شي اخضر او ملون او بذكرنا
بس ان بان اما سين توين ثا دو تو كا رو انو بنيا شين يوب شين ياي كون تو رايدي ဖြစ်ပါတယ်2019 2020ကာလအတွင်းလဗနာမှာလမ်းမော်ထွဲဆန္ဒပြပွဲတွေဖြစ်ပြီးနောက်ပိုင်းနိုင်ငံပေါ်မှာထားတဲ့ رايدي ရဲ့သဘောထားလည်းပြောင်းလဲသွားပါတယ် covid 19ကြောင့်အိမ်ထဲကအိမ်ပြင်ထွက်လို့မရတဲ့အခါမှာအိမ်ထဲမှာပဲစိတ်သက်သာရရဖို့လုပ်ခဲ့ပါတယ်တဲ့ဘဏ္ဍာရေးအကျက်တဲ့ပြဿနာတက်နေတဲ့အချိန်ကာလမျိုးမှာပန်းတွေကဇင်ကံပစ္စည်းတစ်ခုအဖြစ်သတ်မှတ်ကြပြီမဲ့လေ right tip ကတော့နိုင်ငံရဲ့အခက်အခဲကာလအတွင်းသူ့အတွက်စိတ်ကျန်းမာရေးအတွက်မရှိမဖြစ်ပစ္စည်းလို့ယူဆထားပါတယ
်البلد هلا عمنهار
နိုင်ငံကပြိုလဲနေပါတယ်နိုင်ငံမှာနေထိုင်ကြသူတွေအပေါ်မှာရာဇဝတ်မှုကျူးလွန်နေကြတဲ့နိုင်ငံရေးအခွင့်ဒုခံတွေရဲ့အုပ်ချုပ်မှုကိုလည်းခံနေကြရပါတယ်သူရဲ့အသိမိတ်ဆွေအများစုကတော့နိုင်ငံကနေထွက်ခွာသွားကြပါပြီတဲ့သူကတော့နိုင်ငံကနေမခွာဖို့ဆုံးဖြတ်ထားပါတယ်လို့ right deep ကပြောသွားတ
ာပ
ါလေဗနန်ရဲ့စီးပွားရေးပြိုလဲမှုကနှစ်ပေါင်း150ချောအတွင်းကဘာမှာအဆိုးရွားဆုံးအခြေအနေတစ်ခုအဖြစ်ညွှန်းဆိုကြပါတယ်။အရှေ့အလယ်ပိုင်းဒေသနိုင်ငံတစ်ခုဖြစ်တဲ့လေဗနန်မှာငွေကြေးဖောင်းပွမှုနဲ့အခြေခံကုန်စည်ဈေးနှုန်းတွေကလည်းထိုးတက်နေပါတယ်။နိုင်ငံရဲ့အခြေခံကုန်စည်80ရာခိုင်နှုန်းကျော်ကပြည်ပကနေတင်သွင်းချရတာဖြစ်ပါတယ်။73စီနဲ့ဈေးဝအပါအဝင်အခြေခံကုန်စည်တွေမလောက်ငှမှုအထူးသဖြင့်နိုင်ငံခြားငွေကြေးထုတ်ယူလွှဲပြမှုကန့်သက်ချက်အပါအဝင်ဘဏ်ကနေငွေကြေးထုတ်ယူတာနဲ့လွှဲပြောင်းတာတွေမှာအကန့်အသတ်တွေကြောင့်လဲလေဗနန်ရဲ့စီးပွားရေးမှာပိုပြီးအခက်အခဲဖြစ်စေပါတယ်။အဂတိလိုက်စားမှုတွေနဲ့စီမံခန့်ခွဲမှုလွှဲမှားမှုတွေနဲ့ပတ်သက်ပြီးနှင်းနယ်ချီပြစ်တင်ခံရတဲ့နိုင်ငံရေးသမားတွေဘက်ကလက်ရှိပြဿနာကိုထိထိရောက်ရောက်ဖြေရှင်းဖို့ပြက်ကွက်နေတာနဲ့အတူပဲစည်ရဲမွဲတည်မှုဟာလည်းပိုပြီးမြန်မြန်ဆန်ဆန်တိုးလာနေပါတယ်ရှင်။ပတ်စံစီးပွားရေးအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတော့ blogger တွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံကပြည်သူတွေကိုထောက်ပံ့ကူညီနိုင်ဖို့ရန်ပုံငွေရှာတဲ့စားတောက်ဆိုင်တစ်ခုကိုဂျပန်နိုင်ငံတိုကျိုမြို့တော်ကအိုက်ကဲဘူခူရိုအရက်မှာဖွင့်ထားပါတယ်။မြန်မာနိုင်ငံအခြေအနေတွေဂျပန်နေပို့တည်သွားအောင်စီယုံရန်ပုံငွေရှာနေတဲ့ SRR စားတောက်ဆိုင်အကြောင်းမဆုမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုအဆုံးသတ်ရေးနဲ့လက်နက်ကင်ပဋိပက္ခကြောင့်ထိခိုက်နေတဲ့ပြည်သူတွေအတွက်နိုင်ငံတကာရောက်မြန်မာတွေပုံစံမျိုးစုံရမငွေရှာနေကြပါတယ်။အဲဒီထဲမှာဂျပန်နိုင်ငံတိုကျိုမြို့တော်ကစီးပွားရေးအချက်အချာကျပြီးတော့လူစီကားတဲ့အီကဲဘူကူရိုအရက်မှာဖွင့်ထားတဲ့နွေဦးတော်လန်ရေး Spring Revolution Restaurant SRR စားတောက်ဆိုင်တွေပါပါတယ်။ အောက်တိုဘာလမှစိုင်းဖွင့်တာ၅လပြည့်သွားတဲ့ဒီဆိုင်ကိုစဖွင့်တော့ကတော့အခုလိုဆိုင်ကြီးမျိုးမဟုတ်သေးဘူးလို့ SRR စားတောက်ဆိုင်ကိုဖွင့်ထားတဲ့မက်လက်လက်လွင်ကရှင်းပြပါရယ်
အစကတော့ဟိုအလောက်ကြီးမရည်ရွယ်ဘူးပေါ့နော်လူလည်းအလောက်လာမယ်လို့မထင်ခဲ့တဲ့ခါကျတော့ဆိုင်တိတ်တိတ်လေးပေါ့နော်ဒီလူ20လောက်ပဲဝင်နေပေါ့နော်ပြောရမယ်ဆိုလို့ပြင်ဒီဘာပုံစံလိုဟာမျိုးလေးပေါ့နော်နည်းနည်းချင်းချင်းလေးပေါ့နော်အဲ့မှာစဖွင့်လိုက်တယ်ဖွင့်တဲ့ခါမှာဒီမီဒီယာသမားတယောက်ကနေကြေညာပေးလိုက်တဲ့အချိန်မှာဆိုင်စဖွင့်နေနေမှာပဲလူကညာချီပြီးလာတယ်လို့ဖြစ်သွားတာပေါ့နော်ဆိုတော့အဲ့မှာကိုရီးယားဒီစားသောက်ဆိုင်လုံငန်းနဲ့တွေ့ကြုံရလဲမရှိရဲ့အချိန်မှာဧည့်သည်တွေအတွက်အဆင်မပြေရလဲမျိုးစုံကြုံရတယ်ပေါ့နော်ပထမရက်တပတ်လောက်ထိဟာပေါ့နော်ဘာလို့လို့လို့ဟာမှလည်းမသိသေးဘူးဟာရတယ်ကိုရီးယားအယောက်20လောက်ပဲပြင်ထားရလူ100လောက်ကြီးလာတဲ့အချိန်မှာဘလို့မှမလောက်တော့ဘူးလीအချိန်အောင်လည်းမလောက်နေရလည်းမရှိပေါ့နော်အဲ့လိုမျိုးအဆင်မပြေရရတော့အများကြီးပေါ့နော်ဖြစ်တဲ့အချိန်မှာကိုရီးယားစဉ်းစားဒီနေ့ရက်3ရက်လောက်တဲ့အချိန်မှာဒီတိုင်းသွားနေရင်တော့ဒီကိုရီးယားကိုဆိုင်ကိုပေါ့နော်အားပေးရှင်လို့မြန်မာအကြောင်းကိုသိရှင်လို့လာတဲ့လူတွေကိုလည်းတကယ်ကိုအနောက်ရှက်ပေးတယ်လို့ဖြစ်တယ်ဆိုတော့ငါတို့ဆိုင်ကိုကြီးကြီးပြီးမှဒီထပ်ပို့စူးစားကြမယ်ဆိုပြီးတော့မှဒီတပတ်တွင်မှာပဲဆိုင်တဆိုင်ထပ်ပြောင်းရတယ်ပေါ့နော်ညတွင်ချင်းတပတ်တွင်မှာညတွင်ချင်းထပ်ပြောင်းတယ်ပြောင်းနေဆိုင်ကအခုပြောရမယ်ဆိုရင်လုံးဝလူ45ယောက်ပေါ့နော်ကောင်တာမှာပေါင်းမယ်ဆိုရင်50လောက်ထိဆန်းနေဂျပန်မှာဆိုတော်တော်ကိုကြီးရဲ့ဆိုင်ချစ်ကြီးပေါ့နော်တော်တော်ကြီးပါတယ်ပြီးတော့ဒီအီခဲဖူးကိုလို့ဆိုတာလူအရန်စီရဲ့နေရာပေါ့နော်အဲ့ဒါရဲ့ဘူတာထွက်တဲ့ရှင်တမီနီဆိုတော့နေရာအရန်ကောင်းတဲ့နေရာမှာနေရာတန်တန်ပြန့်ပြန့်နေတကယ်နေရာကောင်းမှလုပ်ထားတာပါလို့စားတော့ဆိုင်ချစ်ကြီးလို့တောင်းပြောလို့ရပါတယ်ရှင်
တကယ်တော့မလလက်လွင်ကစားတောက်ဆိုင်လုပ်ငန်းကျွမ်းကျင်သူမဟုတ်ပါဘူးဂျပန်အစိုးရရဲ့သုတေသနစေယုံတစ်ခုမှာသုတေသနနဲ့တင်ကြားရေးပိုင်းတာဝန်ခံသူနာဖြူတယောက်ဖြစ်ပါတယ
်သူနာဖြူဆိုတဲ့အချိန်မှာတော့ရိုးရိုးသူနာဖြူမဟုတ်ပဲနဲ့ဒီဟိုပါတော့ research center ဖြစ်နေတဲ့အတွက်ကြောင့်မလို့ပို့ပြီးတော့မှစာရီပို့လို့ရ research စာရန်တွေပြုစုရတယ်ပြီးတော့ဒီတင်ကြားရေးပိုင်းတာဝန်ယူရတဲ့အခါမှာဒီဟိုပါတော့ junior တွေကိုတင်ရတယ်အရန်ကိုလှုပ်ရှုပ်ပါတယ်တကယ်ပြောရမယ်ဆိုရင်စေယုံမှာဆိုရင်လုံးဝလှုပ်လှုပ်ပြရနဲ့ဖလက်ပြပြီးအိမ်မှာဆိုရင်အရန်ပြစ်လဲခြင်းတဲ့လူမျိုးပေါ့နော်ဒါမျိုးလို့ကိုယ်နိုင်ငံအတွက်ဟိုငွေရှာရမယ်ဆိုတဲ့အတင်းနဲ့ထပ်ပြီးတော့မှလောက်ရမယ်ဆိုတဲ့အတည်ရပြီးတော့ဆိုင်ကလည်းကိုတာဝန်ယူဖွင့်နေထားဖြစ်တဲ့အတွက်ကြောင့်မလို့သွားရမယ်ဆိုရင်ကျွန်မမနာမနေလုပ်နေရတာပေါ့နော်ပြောရမယ်ဆိုရင်ကိုလာစားနဲ့ကိုအဆင့်တန်းကိုနေရာတစ်ခုနဲ့အေးစစ်စစ်နေလို့ရတဲ့အနေထားပေါ့နော်ဒါမျိုးလို့ကိုယ်နိုင်ငံအတွက်ငါဘာလုပ်ပေးနိုင်မလဲငါဒီထက်ပိုလုံမရမယ်ဆိုရဲစိတ်နဲ့ဒီဆိုင်ကိုလှုပ်လိုက်ရတာပေါ့နော
်မြန်မာနိုင်ငံအတွက်ရန်ပုံငွေရှာစားတောက်ဆိုင်ဖွင့်မယ်လို့အတည်ပြုလိုက်ချိန်တွေကစိုက်မှအခုချက်ပြုတ်ပေးနေတဲ့စဖို့မှုကဆပြီးတော့ကူညီမယ်လို့အကြောင်းကြားကြသူတွေမနေဘူးလို့သူကပြောပါတယ်
အစာမှာဗောလန်တီယာ90နဲ့မှ6ယောက်ရှိရရှင်86ယောက်ထဲမှာတော့အကုန်လုံးကအလုပ်တစ်ဖက်နဲ့အလုပ်တရားလဲဟိုတူကျွားနေတခြားနေသွားတဲ့ခါရှိရခါမလာနိုင်တာမျိုးရှိရခါကြပုံမှန်တော့မဟုတ်ပေမဲ့လို့ဒီ86ယောက်ထဲမှာမှဗောလန်တီယာ30လောက်နဲ့လဲပတ်နေရတယ်ပေါ့နော်ကျန်တဲ့ဟာကြဝက်ဘ်ဆိုက်တင်းတို့ account တင်းတို့အဲ့လို team လေးခွဲထားပါပေါ့နော်ကျမကစပြီးတော့မှ idea ရပြီးဆိုင်ထဲဆင်ပြေးသွားပြီဆိုတဲ့အချိန်မှာကြီးညာလိုက်တာပေါ့နော်ကျမရဲ့ Facebook မှာကြီးညာတဲ့ခါမှာအကုန်လုံးကဟိုဘယ်လိုပြောမလဲကျမတို့တော်တော်များများတိကြတဲ့အခါကျတော့အပြင်မှာမမြင်ဘူးပြင်မယ်လို့ယုံကြည်ပြီးတော့ပေါ့နော်ကျမတို့ဒါတာလုပ်နိုင်ပါတယ်ဒါကိုကူညီပါမယ်ဆိုပြီးတော့မှဟိုတညတွင်ချင်းမှာပဲအကုန်လုံးကမေးရေးပို့ချရတယ်ဆက်စပ်ချင်းမှာကျမတို့ပေါ်တော့96ယောက်မရှိဘူးပေါ့နော်လူ20ကျော်နဲ့စာခဲ့တာပေါ့နော်တဖြည်းဖြည်းဆိုင်ကြောင်းတိလာတဲ့အခါမှာကြောင်းတက်နေတဲ့ကလေးတွေတခြားလုံးလုံးနေတဲ့ကလေးရတယ်ကျမတို့ဒီရက်တည်းရဆိုရင်တော့အားပါတယ်လုပ်ပေးချင်ပါတယ်ဆိုတာမျိုးပေါ့နော်အလုံးကကူညီပေးချရတယ်ရှင်နောက်ပြီးတော့ဒီ volunteer အနေနဲ့မဟုတ်ဘဲနဲ့လေဂျပန်မှာနေထိုင်နေတဲ့လူတွေပေါ့နော်အိမ်ဟိုအိမ်မှာစိုက်ပျိုးထားတဲ့တိနံလေးယူလာပြီးတော့မှမြန်မာနိုင်ငံရမြင်းခွာရဲ့ဥပမာချင်းဟင်းကားတီးတို့ဂျပန်မှာတိတ်မရလွဲဟာမျိုးလေးအထိယူလာပေးပြီးတော့ပေါ့နော်ဆိုင်မှာသုံးပါဆိုတာမျိုးလာပို့တာမျိုးပေါ့နော်အားလုံးကတက်တက်ကြွကြွနဲ့တကယ်ဟိုဘယ်လိုပြောမြန်မာမိသားစုဆိုင်လူမျိုးဖြစ်သွားတာပေါ့နော
် Spring Revolution Restaurant စားတောက်ဆိုင်မှာရနိုင်တဲ့ဟင်းအမေရိကနေစင်မတူပါဘူးမြန်မာဟင်းတွေအပြင်တိုင်းရင်းသားအစားအစာတွေကိုပါအလျင်းတင်တယ်လို့ရောင်းချနေတဲ့ဆိုင်ကိုဂျပန်လူမျိုးတွေအထူးကလာစားကြပါတယ်တဲ့
အစကကျမတို့မြန်မာလူမျိုးများမယ်ထင်တာအခုကလေကျမတို့ဆိုင်ဂျပန်ပိုများတယ်ဂျပန်လူမျိုးတွေပိုလာကြတယ်စာဖွင့်နေကြဂျပန်တွေများတာပေါ့နော်ဂျပန်လူမျိုးတွေကမြန်မာစားတာဆိုရင်ဆက်မဲပေါ့နော်အရန်ဆက်မဲဆီအရန်များတယ်သူတို့မစားနိုင်ဘူးထင်ကြတကယ်တကယ်လာစားတဲ့အခါမှာအရန်စားကောင်းနေဆိုပြီးတော့မှဟိုထက်ခါထက်ခါနေတိုင်းမန်နီယူကလည်းမထက်တဲ့အခါကျသူတို့ကအဲ့ဒါကိုလုံးဝဟိုဘယ်လိုပြောမလဲမန်နျူးကြည့်ရတာကိုသူတို့ပြောနေတာပေါ့နော်အဲ့ပုံစံမျိုးနဲ့လာကြတယ်ပြီးတော့ဟိုဟာဟင်းလေးဆိုလို့ဖြစ်နေတယ်ဂျပန်လူတွေရေးပြီးတော့မှရှင်းနေပေါ့နော်ပြီးတော့နားမလည်ဘူးဆိုရင်လည်းဒါဆိုရင်တော့ဘလို့ချက်ထားတယ်မြန်မာဥမာမဟင်းကားဆိုလို့ဖြစ်တာမြန်မာနိုင်ငံမှာဆိုရင်မနဲ့လေစားတယ်ညလေစားတယ်မြန်မာနိုင်ငံရဲ့အစင်လာမပြတ်ပေါ့နော်နေရာတိုင်းမှာစားကြတယ်မဟင်းကားလို့ပြောမလားအဲ့လိုမျိုးပေါ့နော်ဂျပန်လူဆိုရင်တော့ဒီမြန်မာရဲ့ဒေဗန်ယောဒီပါညာပေါ့အရှင်းပြတယ်ပြီးရခါကျတော့ဒီချမောင်ရွက်ကြော်ဆိုတဲ့ဂျပန်မှာမရှိဘူးလေ မစားကြအောင်ဒါမှမဟုတ်ချမောင်ရဲ့ကြော်ရမ်းကြိုက်တယ်။အချမောင်ရဲ့ဆိုလို့ပြင်ဘလို့မျိုးအဟာရရှိရမြန်မာမှာဆိုရင်တော့ဒါကိုဘလို့စားတာပေါ့နော်။အဲ့ဒါလေးရှင်းပြရတယ်။ပြီးရခါကျတော့ငပိရေကျိုးဆိုလို့ပြင်တယ်သူတို့ငပိရေဆိုကျွန်မမှာဆိုအနှက်အရန်နဲ့ပြောချပေးမယ်လို့လေကျွန်မငပိရေကျိုးတော့ငပိရေကျိုးအရန်စားကြတယ်အန်အောင်လောင်းလေ။ဆိုတော့သူတို့ကဒီအစားအသောက်ကိုစားရင်းနဲ့သူတို့ကဘာလဲဆိုတော့အရန်မြန်မာနိုင်ငံကြောင့်သိချင်လာတာပေါ့နော်။အော်မြန်မာနိုင်ငံဆိုလူနိုင်ငံမှာလာပြီးတော့တိုင်းရင်းသားတွေအများကြီးရှိတာလေသူတို့အနေနဲ့အရန်ကိုထူဆန်းနေပေါ့နော်။ဂျပန်မှာဂျပန်လူမျိုးတခုပဲရှိပြီးမြန်မာနိုင်ငံမှာအများကြီးရှိရခါကျတော့သူတို့ရှာကြည့်ကြတယ်ချက်ချင်းပဲဒီအင်တာနက်မှာရှာကြည့်မြန်မာဆိုအော်ဒီနိုင်ငံမှာလာအခုဆိုရင်ကုဒေတာဖြစ်နေတာမသိရလူရှိရပေါ့နော်။ဒီမြန်မာကြောင့်ရှာကြည့်ရောမနှစ်လပိုင်းကနေကုဒေတာဖြစ်နေရဲ့ဒီဆိုင်ကလည်းဆိုင်ရဲ့ပြင်ဆင်ရလဲလုံးဝတခြားဆိုင်နဲ့လုံးဝမတူဘူးလေဒီ new talent ရေးပုံစံအတိုင်းပဲမြန်မာနိုင်ငံ strike ပုံလေးလောက်ထားတာမျိုးလေးတို့ပြီးရခါကြဒီ message တွေဆိုလို့ပြင် message ခွန်လာဆိုရင်လည်းဒီ new talent နဲ့ဆိုင်နဲ့စက္ကလုံးကြီးပဲဖြစ်နေတော့အလုံးကဘာပဲဖြစ်ဖြစ်ကြည့်မိရပေါ့နော်ကြည့်မိရခါမှဒီဆိုင်ကဟိုတာမန်ဆိုင်မဟုတ်ဘဲနဲ့ charity တက်ပါလားဆိုပြီးတော့လည်းတည်သွားကြတယ်တည်တဲ့ခါမှအလူငွေလေးထည့်တယ်လို့မြန်မာနိုင်ငံအကြောင်းနဲ့သူတို့ပို့ပြီးစိတ်ဝင်စားတယ်ပေါ့နော်တချို့ဆိုလို့ပြင်အလူငွေတွေမကပဲနဲ့မြန်မာနိုင်ငံအတွက်ငါတို့ဘာလုပ်ပေးနိုင်မလဲပေါ့နော်တခြားဟာအနေနဲ့ပေါ့နော်ဂျပန်မှာရှိနေမြန်မာလူမျိုးတွေကိုလည်းငါတို့ဘယ်လိုကူညီရမလဲဆိုတာအထင်မိလာလူရှိရပေါ့နော
်အမတို့ဒီစားတောက်ဆိုင်ကရတဲ့ဝင်ငွေကဒီအကူအညီလိုနေတဲ့မြန်မာပြည်သူတွေအတွက်တည်းမဟုတ်ဘဲနဲ့လက်နက်ကင်ဒေါ်လာရေးလုပ်နေတဲ့ PDF လူငယ်တွေကိုလည်းထောက်ပံ့နေတယ်ဆိုတော့အဲ့လက်နက်ကင်တိုက်ခိုက်တာကိုအားပေးရရောက်တယ်လို့ပြောရင်မမှားမလားရှင
်လက်နက်ကင်ဒေါ်လာရေးကိုအားပေးရဆိုပေမဲ့မြန်မာနိုင်ငံရဲ့အခြေအနေကဒီတော်လန်ပြီးတော့တပုံထနေအောင်မဟုတ်ဘူးလေနော်ကိုရီးယားငင်းချမ်းရေးအတွက်ကိုရီးယားအသက်ကိုကာကွယ်ဖို့တည်းလုပ်နေတာဖြစ်တဲ့ကြောင့်မို့လို့ဂျပန်ဆိုရပဲပြောလာသည်ဖြစ်စေပြည်သူရပဲပြောလာသည်ဖြစ်စေကျွန်မအဲ့ဒါကိုရှင်းပြဖို့အဆင်သင့်မယ်ပေါ့နော်ဂျပန်ပြည်သူတွေကလည်းနားလေတယ်သူတို့ကလည်းဒီဟာကို PTF အတွက်သုံးပါဆိုလှူပဲလူတွေတောင်ရှိလာတယ်ပေါ့နော
် Spring Revolution Restaurant စားတောက်ဆိုင်ကိုစာဖွင့်တော့ကတော့6လလောက်ပဲဖွင့်မယ်ရည်ရွယ်ခဲ့ပေမဲ့ဆရာနာတိတ်မှုအဆုံးမတက်သေးတယ်လို့မြန်မာနိုင်ငံပြန်လည်ထူထောင်ရေးအတွက်အကူအညီလိုအပ်ချက်တွေအများကြီးရှိနေသေးတာကြောင့်ရေရှည်ဆက်ဖွင့်သွားမယ်လို့မလလက်လွင်ကပြောပါတယ်ရှင်ကျွန်မဆုမြတ်မောမှာ
မဆုမြတ်မောစီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသည်မှသတင်းပတ်ဆင်ကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ် VOA ကထုတ်လွှင့်ပေးနေတဲ့သတင်းပတ်ဆင်ကဏ္ဍတွေကိုကျမတို့ရဲ့website စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအသံဖိုင်နေရောစာဖိုင်နေရောရုပ်သံအစီအစဉ်ဖြစ်နေပါလာရောက်ကြည့်ရှုနားဆင်နိုင်ကြပါရဲ့ရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပြုချဖို့ကိုလည်းဖိတ်ခေါ်ပါရစေအကြံပြုလိုရဆိုရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bami@voanews.com ကိုစာရေးသားပေးပို့နိုင်ကြပါရစေသောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကို VOA မြန်မာပိုင်းအစီအစဉ်ကအသင့်သဖြင့်ကြိုဆိုပါရစေရှင်ဒီကနေ့ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်မနက်ခင်းထုတ်လွှင့်ချက်တွေကိုတော့လိုင်းဒိုမီတာ3249တို့ကနေနားဆင်နေကြရတာဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင်။
ယူကရိန်းနိုင်ငံမှာရုရှားဘက်ကစစ်အင်အားအလုံးရင်းချထားရကနေတပ်သား1000လောက်ကိုနဂိုတိုင်ရင်အခြေစိုက်စခန်းတွေမှာနေရာပြန်ချထားလိုက်တယ်လို့ရုရှားကာကွယ်ဝင်ကြီးဌာနကစနေနေ့ကကြေညာခဲ့ပေမဲ့ရုရှားစီးရေးလှုပ်ဆောင်မှုအပေါ်မှာအနောက်နိုင်ငံတွေကတာဝန်ရှိသူတွေရဲ့စိုးရိမ်မှုတွေကညော့မသွားခဲ့ပါဘူး။ယူကရိန်းနိုင်ငံမှာတပ်သား3000ကျော်ချထားတာအတွက်တင်းမာမှုတွေတိုးနေချိန်မှာပဲရုရှားသမ္မတကအမေရိကန်နဲ့နေတိုနဲ့ဆွေးနွေးချင်ကြောင်းပြောခဲ့တယ်လို့ရုရှားကာကွယ်ဝင်ကြီးကလည်းလုံခြုံရေးဆိုင်ရာအာမခံချက်တွေနဲ့ပတ်သက်ပြီးဆွေးနွေးဖို့နေတိုဘက်ကတုံ့ပြန်မှုကိုစောင့်ဆိုင်းနေဆဲဖြစ်ပြီးဒီညှိနှိုင်းမှုတွေမှာရုရှားကာကွယ်အရာရှိတွေပါဖို့လိုတယ်လို့ပြောခဲ့ပါတယ်။အီရန်နိုင်ငံနဲ့ကမ္ဘာအင်အားကြီး၅နိုင်ငံပါဝင်တဲ့နျူကလ িয়ার ဆွေးနွေးပွဲကိုတနင်္လာနေ့မှာပြန်ပြီးစတင်လိုက်ပါပြီ။အီရန်ဘက်ကနျူကလ িয়ার အစီအစဉ်တွေကိုထိန်းချုပ်ရပ်တန့်ပေးမယ်ဆိုရင်အမေရိကန်နဲ့မဟာမိတ်တွေဘက်ကပိတ်ချုပ်အရေးယူထားတာတွေကိုဖယ်ရှားပေးဖို့သဘောထူထားတဲ့2015သဘောတူညီချက်ကိုပြန်ရဖို့အတွက်အဓိကဆွေးနွေးနေကြတာဖြစ်ပါတယ်။အာဖဂန်မှာထိန်းချုပ်ထားတဲ့တာလီဘန်ရဲ့အမျိုးသမီးတွေပေါ်ကန့်သက်ထားတာတွေဟာနောက်ခေတ်နောက်ပြန်ဆွဲနေတဲ့အတွေးခေါ်ဖြစ်ပြီးဒါဟာသူ့နိုင်ငံအတွက်ချိန်ချောက်မှုဖြစ်နေတယ်လို့ပါကစ္စတန်ကပြောပါတယ်။မြန်မာစစ်တပ်အနေနဲ့ဘုံကျေရာတွေတပ်ဖြတ်တာတွေကိုရပ်ပစ်ဖို့နဲ့တိုင်းဒေသလက်နက်ကိုင်တွေဒီမိုကရေစီရေးလှုပ်ရှားသူတွေဘက်ကလည်းငြင်းချမ်းရေးအတွက်ကြိုးပမ်းချဖို့ကာဒီနယ်ချားလ်စ်ဘုကပန်ကြားလိုက်ပါတယ
်။တရင်ချင်းချုပ်ကိုဒေါခင်မြတ်သက်ပြောပြပေးခဲ့တာပါရှင်။ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့တိုနီပိုလော့ကနဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းစီစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15653၊လိုင်းဒိုမီတာ25 kHz 11803တို့ကနေဖမ်းယူနိုင်နိုင်ပါတယ်။ VOE ကိုအပိနာစင်တဲ့အတွက် VOE 1.2 1.3 အားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကီထိုက်ပါ။
This program has come to you from the Voice of America, Washington.